Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇန်နဝါရီလ12ရက်ကြာသပတေးနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်က6လအတွင်းပထမဆုံးကြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့မိသားစုဝင်တွေနဲ့အစိုးရဌာနတွေကပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကကန့်သတ်ထိန်းချုပ်လိုက်ပါတယ်မြန်မာနိုင်ငံကထွက်ပြေးခဲ့တဲ့ရိုဟင်ဂျာတွေကိုပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကမြန်မာအစိုးရကိုတောင်းဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နက်ခြမ်းနဲ့တင်ပြပေးသမှာနော
်ကောင်းပါပြီရှင်သတင်းတွေအပြီးမှာတော့ဗုဒ္ဓဦးနဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က
As far as hacking, I think it was Russia, but I think we also get hacked by other countries and other people.
American သမ္မတရွေးကောက်ပွဲကာလအတွင်းရုရှားကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ပြောသွားတာပါ။ဒီအကြောင်းနဲ့အတူ American သမ္မတ Barack Obama နှုတ်ဆက်မိန့်ခွန်းအပေါ် American ရောက်မြန်မာတွေရဲ့အမြင်သဘောထားတွေနဲ့တိုင်းနိုင်ငံလုံးငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတိုင်းဒေသနဲ့ကိုင်ဖွဲ့တွေအရေးပေါ်ဆွေးနွေးပွဲပြုလုပ်ကြတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုစောဝင်းလိုက်နဲ့မန္တန္တာချန်တို့ပြောပြပေးပါမယ်ရှင်။
သမ္မတပြည်ရွေးကောက်တင်မြှောက်ခံထားရတဲ့ဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့မှာတင်းနေသာရှင်းလင်းပွဲပြုလုပ်ခဲ့တာမှာနိုဝင်ဘာလအတွင်းအမေရိကန်နိုင်ငံမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်နှောက်ယှက်ခဲ့ကြောင်းဒါပေမဲ့ရုရှားသမ္မတဗလာဒီမီပူတင်ကသူ့ကိုသဘောကျလက်ခံတဲ့ဆိုရင်သမ္မတပူတင်ကိုဝန်ထုတ်ဝန်ပိုးလို့မယူဆပဲအဖို့တန်တဲ့အရာအဖြစ်သတ်မှတ်မှာဖြစ်ကြောင်းပြောကြပါတယ်ဒီမိုကရက်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ရှုံးနေပြီးသူရွေးကောက်ပွဲမှာအနိုင်ရအောင်သမ္မတပူတင်အနေနဲ့လှုပ်ဆောင်ပေးခဲ့တယ်ဆိုရင်လည်းဟယ်လာရီကလင်တန်နဲ့ဆိုင်ရင်သမ္မတပူတင်ကိုသူ့အနေနဲ့ကမ္ဘာနိုင်ငံရေးဆင်မြင့်ပေါ်မှာပြပတ်သားသားဆက်ဆံတော့မှာဖြစ်ကြောင်းနယူးယောက်မြို့မှာ6လအတွင်းပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါ်နယ်ထရမ့်ကပြောပါတယ်သူ့အနေနဲ့ရုရှားနိုင်ငံအတွင်းစီးပွားရေးလှုပ်ဆောင်နေတာမရှိသလိုငွေချေးငှားထားတာလည်းမရှိကြောင်းဒေါ်နယ်ထရမ့်ကပြောပါတယ်အမေရိကန်ရွေးကောက်ပွဲကာလအတွင်းရုရှားဟက်ကာတွေကဒီမိုကရက်ပါတီကွန်ပျူတာတွေထဲကိုထိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကအစိုးရခံစားထုတ်ပြန်ထားတဲ့ကိစ္စနဲ့ပတ်သက်လို့မေးတာမှာတော့သမ္မတပူတင်အနေနဲ့အဲ့ဒီလိုမလုပ်တင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဒေါ်နယ်ထရမ့်အနေနဲ့မနစ်ဇူလိုင်လ28ရက်နေ့တုန်းကနောက်ဆုံးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အပေါ်အချက်ကိုင်နိုင်အောင်စူးစမ်းတဲ့အနေနဲ့ရုရှားအစိုးရကအချက်လက်တွေစုဆောင်းထားတယ်လို့ဆိုရဲပြောဆိုချက်တွေကိုဒေါသတကြီးနဲ့ပယ်ချခဲ့ပါတယ်။အထောက်ထားခိုင်ခိုင်မာမာမရှိတဲ့သတင်းတွေဖြစ်ပြီးခဲ့တဲ့နေ့ကပဲ Twitter လူမှုကွန်ရက်ကနေတုံ့ပြန်ခဲ့တဲ့ထရမ့်ကရွေးကောက်ခံသမ္မတအဖြစ်ပထမဦးဆုံးအကြိမ်ပြုလုပ်တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ညှင်းဆန်သွားခဲ့တာဖြစ်ပါတယ်။ဒီလိုသတင်းမျိုးပေါက်ကြတာဟာတိုက်ခါမဲတဲ့လုပ်ရလို့ယူဆကြောင်းနဲ့သတင်းတွေမှာဖော်ပြနေတဲ့အချက်လက်တွေကိုကိုယ်တိုင်တွေးခဲ့ပြီးဖြစ်တယ်လို့တကယ်မဖြစ်ခဲ့တဲ့အတုအယောင်သတင်းမှားတွေသာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါရယ်အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကအစီရင်ခံမှုပြုစုထားတဲ့အထောက်ထားတွေထဲမှာထရန့်ရဲ့မဲဆွယ်ပွဲတာဝန်ရှိသူတွေဟာရုရှားထောက်လှမ်းရေးတွေနဲ့နားလည်မှုယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပါဝင်တဲ့အကြောင်းသတင်းမီဒီယာတွေကဖော်ပြခဲ့ကြတာပါရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒမီထရီပက်ဖ်ကော့ဖ်ကလည်းဆွဆွဲချက်တွေဟာအမေရိကန်ရုရှားဆက်ဆံရေးကိုထိခိုက်အောင်ရည်ရွယ်တဲ့လုပ်ရက်တွေသာဖြစ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကပဲပြောဆိုခဲ့ပါတယ်
ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ပြုနိုင်တဲ့နိုင်ငံဖြစ်ကြောင်းနဲ့မကြသေးခင်ကရုရှားတို့ရဲ့လှုပ်ဆောင်ချက်တွေဟာလည်းအမေရိကန်အကျိုးစီးပွားကိုလိလူရှုရာရောက်စေကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ခံထားရသူရက်စ်တီလာဆန်ကပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ခဲ့တဲ့ကိစ္စလို့သူ့ရဲ့လှုပ်ဆောင်ချက်တွေအတွက်ရုရှားနိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်ကြောင်းအထက်လွှတ်တော်နိုင်ငံကြီးကော်မတီရှေ့မှာသူ့ကိုနိုင်ငံကြီးဝန်ကြီးအဖြစ်ခန့်အပ်ရေးအတွက်ပြုလုပ်တဲ့ကြားနာပွဲအတွင်းတလာဆန်ကဗုဒ္ဓဟူးနေ့မှာအဲ့ဒီလိုပြောကြားလိုက်တာပါပြန်လည်နိုးထလာနေတဲ့ရုရှားနိုင်ငံရဲ့အခြေအနေပေါ်နေတိုးမဟာမိတ်အဖွဲ့ဝင်တွေအနေနဲ့စိုးရိမ်မှုဖြစ်ပေါ်တာဟာမှန်ကန်ကြောင်းအမေရိကန်ရဲ့ဥဆောင်မှုရောကြနေတာကြောင့်ရုရှားတို့ကအဲ့ဒီလိုပြန်လည်နိုးထလာနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အနိကဆက်ဆံမှုပြုလုပ်ဖို့ဒေါ်နယ်ထရမ့်ကရုရှားကိုတောင်းဆိုထားကြောင်းလဲတလာဆန်ကလွတ်တော်မှတ်တီကိုထွက်ဆိုခဲ့ပါတယ်အမေရိကန်နိုင်ငံရဲ့အနာဂတ်အစီအစဉ်တွေချမှတ်အကောင့်ထဲဖော်နိုင်ရေးအတွက်ရုရှားနိုင်ငံနဲ့ပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တင်ကြောင်းလဲတလာဆန်ကပြောပါတယ်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ရှင်းနေချုပ်ဖြစ်ရထားခြင်းခံရတဲ့ Republican အထက်လွှတ်တော်မတ် Jeff Sessions ကိုတာဝန်ပေးရနိုင်ရေးဗုဒ္ဓဟူးနေ့ကကြားနာပွဲမှာထင်ရှားတဲ့ African နယ်ဘွား American အထက်လွှတ်တော်မတ်တွေကထူးထူးခြားခြားကန့်ကွက်ခဲ့ကြပါတယ်အထက်လွှတ်တော်မတ် Session ကိုတာဝန်ပေးဖို့အတိပြုခဲ့မယ်ဆိုရင်သူ့အနေနဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိအောင်ကြိုးပမ်းရမှာဖြစ်ပေမဲ့အတိတ်ကဆောင်ရွက်ချက်တွေအရလုံးမှာမဟုတ်တဲ့အကြောင်းအမည်စရင်တင်သွင်းခံထားရမှုကိုစဉ်းစားကြားနာနေတဲ့အထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်မှာနယူးဂျာစီပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ကော်ရီဘိုကာကထွက်ဆိုခဲ့တာဖြစ်ပါတယ်။လိင်တူဆုံမဲ့သူတွေနဲ့လိင်ပြောင်းလဲထားသူအမေရိကန်တွေအတွက်ဒဏ်ထူညီများမှုရရှိရေးဆန္ဒမဲပေးပိုင်ခွင့်တွေကိုအကာအကွယ်ပေးရမှာဖြစ်ပေမဲ့အရင်ကမှတ်တမ်းတွေရလုံးမှာမဟုတ်ဘူးလို့လည်းပြောဆိုသွားခဲ့ပါတယ်။မရှိမနှောင်းဆိုသလိုပဲပြည်သူ့အခွင့်အရေးလှုပ်ရှားမှုမှာထင်ရှားခဲ့သူတူဖြစ်တဲ့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကလည်းဒဏ်ထူအခွင့်အရေးနဲ့တရားမျှတမှုအတွက်အမေရိကန်ကကြီးမားတဲ့ဆောင်ရွက်ချက်တွေရှိခဲ့ပေမဲ့လည်းပန်းနိုင်ကိုမရောက်သေးတာကြောင့်ရှစ်ဆက်လျှောက်ရအောင်မှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ
် VOA ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ထောင်ပေါင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဇန်နဝါရီလ17ရက်နေ့မှာတောင်းဆိုလိုက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြောတာကိုကိုကပီ AFP သတင်းမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအစိုးရကိုယ်စားလှယ်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့ဒါကာမြို့မှာတွေ့ဆုံစဉ်ဝန်ကြီးချုပ်ရှေခ်ခါစီနာကအဲဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရွှေ့ပြောင်းဝင်ရောက်လာကြတဲ့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံအနေနဲ့ပြန်လက်ခံတင်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ရဲ့ပြောခွင့်ရအိုက်ဆာနူကာရင်ကပြောပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာမွတ်စလင်6,500လောက်ရှိကြောင်းအဲဒီထက်ကသုံးပုံတပုံလောက်ဟာအော်တိုဘာလာအတွင်းမြန်မာနယ်ကြားဆောင်ကင်းစခန်း3ခုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးခဲ့တဲ့နောက်မှာထွက်ပြေးလာကြသူတွေဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေအလုံးအပြည့်နဲ့ရုတ်တရက်ထွက်ပြေးလာကြတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူ့နယ်စပ်ကိုဖွင့်ပေးဖို့ဖိအားပေးခံရတယ်လို့ဖြစ်သွားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံတမန်ကြီးကိုဆင့်ခေါ်ပြီးသူတို့နိုင်ငံထဲမှာရောက်နေကြတဲ့ရိုဟင်ဂျာစုစုပေါင်း3သိန်းခန့်ကိုပြန်လည်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနကပြောကြားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရိုဟင်ဂျာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်ကြတာလို့ဆိုပါတယ်။ဒုတိယနိုင်ငံသားဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာ3ရက်ကြာခီးစဉ်အတွက်ဗိုလ်ထုနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားတာဖြစ်ပြီးအစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AH Mahmood Ali နဲ့တွေ့ဆုံခဲ့ပါတယ
်။ကုလသမဂ္ဂရဲ့လူခွင့်ရေးထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့12ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းဇန်နဝါရီလ17ရက်ဗိုလ်ထုနေကမွန်ပြည်နယ်စင်းကြိုက်အချင်းစခန်းကိုတွားရောက်ခဲ့ပြီးတော့ထောင်အာဏာပိုင်တွေအပြင်အကျဉ်းသားတွေနဲ့ပါတွေ့ဆုံခဲ့ပါတယ်အကျဉ်းသားဥယျာဉ်250ကျော်ရှိတဲ့စင်းကြိုက်ကြောက်ထုတ်လုပ်ရေးအချင်းစခန်းကိုပထမဦးဆုံးချိန်တွားရောက်လေ့လာခဲ့တာဖြစ်ပြီးအသက်55နှစ်အောက်လှုပ်ကြမ်းနဲ့ထောင်ဒဏ်ကျနေတဲ့အကျဉ်းသားတွေကိုအန္တရာယ်များတဲ့ကြောက်ထုတ်လုပ်ရေးစခန်းတွေမှာချက်ချင်းခတ်တွေနဲ့ခိုင်းစေတာတွေကိုတပ်ပုံနဲ့တကွာမှတ်တမ်းတင်နိုင်ခဲ့တယ်လို့အငိမ့်စားထောက်မှုလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ဦးစေယမင်းရှင်ကပြောပြပါရယ်မြန်မာနိုင်ငံတော်အချင်းထောင်တွေမှာလူခွင့်ရချိုးဖောက်မှုတွေနဲ့အကျင့်ပြတ်ခြားစားမှုတွေရှိတယ်ဆိုပြီးတစ်ချိန်ကဝေဖန်ခံခဲ့ရတယ်လို့အထူးသဖြင့်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့မညီတဲ့အလုံးစံစခန်းတွေကိုပယ်ဖြတ်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့ပါရယ်ဇန်နဝါရီလ13ရက်တောက်ကြနေ့မှာတော့ရခိုင်ပြည်နယ်ဘက်ကိုတွားရောက်ဖို့ရှိပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူးတိတောင်မောင်တော်နဲ့ရသေးတောင်ဒေသတွေဘက်ကိုတွားရောက်ကြည့်ရှုမှာဖြစ်တယ်လို့အစိုးရဘက်ကလည်းခွင့်ပြုထားတဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ
်။တရုတ်နိုင်ငံအနေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းကအခြေအနေဟာအပြုသဘောဆောင်တဲ့ဘက်ကဦးတည်ပြောင်းလဲလာနေပြီး2018ခုနှစ်ဟာဒီကိစ္စကိုပူးပေါင်းဆောင်ရွက်တဲ့နှစ်ဖြစ်မယ်လို့မျှော်လင့်ကြောင်းတရုတ်ဒုတိယနိုင်ငံသားဝန်ကြီးလူစိမင်းကဗိုလ်ထုနေမှာပြောပါတယ်ဒုတိယနိုင်ငံသားဝန်ကြီးကဘေကျင်းမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့ထိတွေ့ဆက်ဆက်နေတဲ့နိုင်ငံတွေအကြားတည်ငြိမ်မှုရှိရေးဖွံ့ဖြိုးမှုဖြစ်ပေါ်ရေးနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်လှုပ်ဆောင်ခြင်းဆိုတဲ့ဘုံသဘောတူညီချက်ရှိထားကြောင်းဒါကြောင့်တရုတ်နိုင်ငံအနေနဲ့နှစ်ဦးနှစ်ဖက်ရေကြောင်းဆိုင်ရာတွေ့ဆုံဆွေးနွေးမှုလှုပ်ဆောင်နိုင်မဲ့တိုးတက်ကောင်းမွန်တဲ့နည်းလမ်းတွေအပြင်ငါးဖန်းလုပ်ငန်း၊ရင်းနှီးတဲ့သဘာဝဓာတ်ငွေနဲ့တဘာဝတောင်းဝဲတို့အပြင်ကုလသမဂ္ဂကချမှတ်ထားတဲ့ပင်လယ်ရေကြောင်းဆိုင်ရာသဘောတူညီချက်တွေနဲ့အညီပူးပေါင်းဆောင်ရွက်ကြဖို့အတွက်လှုပ်ဆောင်သွားကြမှာဖြစ်ကြောင်းလဲဒုတိယဝန်ကြီးလျူဇန်မင်းကပုံထုံးနေမှာပြောကြားလိုက်ပါတယ်
မြောက်ကိုရီးယားရဲ့စိုးရိမ်စရာလူခွင့်ချိုးဖောက်မှုတွေနဲ့စင်စားပိတ်ဆို့မှုတွေဆက်လက်လှုပ်ဆောင်နေတဲ့ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမတော်ဆက်သူအပါဝင်မြောက်ကိုရီးယားရာရှိ9ယောက်ပေါ်အမေရိကန်ပြည်ထောင်စုကအရေးယူဒဏ်ခတ်မှုတွေကိုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအစိုးရဌာနတစ်ခုဖြစ်တဲ့အလုပ်သမားဝန်ကြီးဌာနနဲ့နိုင်ငံတော်စီမံကိန်းရေးဆွဲရေးကော်မရှင်တို့ကိုလည်းဗုဒ္ဓဟူးနေ့ကအရေးယူဒဏ်ခတ်ခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မနနာချန်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုမှုအကြောင်းနဲ့အရင်ဆုံးစပါမယ်။သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံထားတဲ့ဒေါ်နယ်ထရမ့်ကရွေးကောက်ပွဲပြီးတဲ့နောက်ပိုင်းဒီပထမအဦးဆုံးသတင်းစာရှင်းလင်းပွဲကိုဇန်နဝါရီလ17ရက်နေ့ကကျင်းပပြုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကရုရှားကအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ခဲ့တဲ့ဆိုတဲ့ကိစ္စကိုဦးစားပေးမင်းမြန်းခဲ့တယ်လို့ဒေါ်နယ်ထရမ့်ကသူ့အစိုးရလက်ထက်အတွင်းလှုပ်ဆောင်မဲ့အဓိကကျတဲ့ကိစ္စရတွေကိုလည်းပြောကြားခဲ့ပါတယ်။ပြည်စုံကတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဇန်နဝါရီလ20ရက်နေ့မှာသမရအဖြစ်ကြမ်းတက်စာချိန်ဆိုတော့မဲ့ဒေါ်နယ်ထရမ့်ဟာ6လနီးပါးကြာသတင်းစာရှင်းလင်းပွဲမလုပ်ဘဲနေခဲ့ရကဗထုနေမှာပထမဆုံးအကြိမ်အဖြစ်နယူးယောက်မြို့မှာအကြောင်းအရာဆုံးဃာနဆောင်ပါဝင်တဲ့သတင်းစာရှင်းလင်းပွဲတရားပြုလုပ်ခဲ့ပါတယ်။သူရွေးကောက်ပွဲမှာအနိုင်ရရေးအတွက်ရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအသံဝိုင်းကအစီရင်ခံစာထုတ်ပြန်ပြီး9ရက်လောက်အကြာမှာပဲအခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာလည်းဖြစ်ပါတယ်။2016ခုနှစ်ရွေးကောက်ပွဲမဲဆွဲစည်းရုံးတဲ့ကာလတွေအတွင်းရုရှားအစိုးရကဒီမိုကရက်ပါတီကအချက်အလက်တွေကိုကွန်ပျူတာကနေထိုးဖောက်ခိုးယူခဲ့တယ်လို့ယူဆကြောင်းဒေါ်နယ်ထရမ့်ကပြောပါတယ
်။ As far as hacking I think it was Russia but I think we also get hacked by other countries and other people
hacking လို့ခေါ်တဲ့ကွန်ပျူတာကနေအချက်လက်တွေရုရှားကခိုးယူခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့တခြားလူတွေနဲ့တခြားတိုင်းပြည်တွေကလည်းခိုးယူနေကြတယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့ Hillary Clinton ရှုံးပြီးသူရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကကူညီလှုပ်ဆောင်ပေးခဲ့တဲ့ဆိုဦးတော့ရုရှားနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာပြန်မဲ့ကိုယ်စားလှယ်လောင်းတဲ့စာရင်သူနဲ့ဆက်ဆံတာကပိုပြီးထိရောက်မှုရှိမယ်လို့ Donald Trump ကပြောပါတယ်ဒါပြင်သူအစိုးရလက်ထက်မှာရုရှားအစိုးရကပိုပြီးလေးစားမှုပြလိမ့်မယ်လို့လည်းဒေါ်နယ်ထရမ့်ကပြောပါတယ
် Russia will have much greater respect for our country when I'm leading it than when other people have led it you will see that
တခြားလူတွေဥဆောင်တဲ့အချိန်ထက်စာရင်အစိုးရအဖွဲ့ကိုကျွန်တော်ဥဆောင်နေတဲ့အချိန်မှာရုရှားကကျွန်တော်တို့တန်းပြီးကိုပိုပြီးတော့လေးစားမှုပြပါလိမ့်မယ်ခင်ဗျားတို့တွေ့ကြပါလိမ့်မယ်
ရွေးကောက်ပွဲမဲဆွဲစည်းရုံးမှုကာလတွေအတွင်းအမေရိကန်နဲ့မက္ကဆီကိုနယ်ကြားဒေသတခြားအုတ်တတိုင်းတိစောက်မဲ့ကိစ္စနဲ့ပတ်သက်လို့လည်းမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်နယ်ထရမ့်ကအခုလိုပြောကြားခဲ့ပါတယ
် We're going to build a wall. Mexico in some form and there are many different forms will reimburse us.
ကျွန်တော်တို့ဒတိုင်းဆောက်သွားမှာပါ။မက္ကဆီကိုနိုင်ငံဟာအဲ့ဒီအုတ်တတိုင်းတိစောက်တဲ့ကုန်ကြမ်းစည်းအတွက်တနည်းနည်းနဲ့ကျွန်တော်တို့ကိုပြန်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုပေးတဲ့နေရာမှာလည်းနီးလန်းအမျိုးမျိုးရှိပါတယ်
ဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်အစိုးရအဖွဲ့အတွက်အရေးပါတဲ့ယာရုတွေကိုရွေးချယ်ခန့်အပ်မှုတွေလှုပ်ဆောင်နေတာမှာသူရွေးချယ်သူတွေထဲမှာမိသားစုဝင်တွေပါနေတယ်သူ့ရဲ့စီးပွားရေးလုပ်ငန်းနဲ့အစိုးရအဖွဲ့ကြားတိုက်ရိုက်အကျိုးစီးပွားဆက်နွယ်မှုတွေရှိလာနိုင်တယ်ဆိုတော့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းသူ့ရဲ့တမက်ဖြစ်သူဂျက်ရက်ကူရှနဲကိုအင်ပီရာမှာတမရရဲ့အစ်မြင့်အကြံပေးအဖြစ်ခန့်အပ်ဖို့စီစဉ်တဲ့ကိစ္စနဲ့ပတ်သက်လို့လည်းအဲ့ဒီအကျိုးစီးပွားရောရှက်မှုတွေနဲ့ချိန်ထိုးပြီးဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်။ဗုဒ္ဓနည်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုအနာဂတ်မှာတားအကြီးနှစ်ယောက်ကကြီးကြကွက်ကဲမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ
်။ And what I'm going to be doing is my two sons who are right here Don and Eric are going to be running
ကျွန်တော်ရဲ့တားအကြီးနှစ်ယောက်ဖြစ်တဲ့ Don နဲ့ Eric တို့ဟာကုမ္ပဏီရဲ့လုပ်ငန်းတွေကိုကြီးကြကွက်ကဲသွားမှာဖြစ်ပါတယ်။သူတို့ဟာစီးပွားရေးလုပ်ငန်းရှင်ဆန်စွာလုပ်ငန်းကြီးတွေကိုကြီးကြပ်ကုတ်ကဲသွားမှာဖြစ်ပါတယ်သူတို့အနေနဲ့လုပ်ငန်းကိစ္စတွေကိုကျွန်တော်နဲ့တိုင်ပင်ကြမှာမဟုတ်ပါဘူ
းဒေါ်နယ်ထရမ့်အနေနဲ့သူ့ရဲ့ Trump International Company အကြီးအကဲယာရုကနေနှုတ်ထွက်လိုက်ပြီးဖြစ်ကြောင်းလဲအစောပိုင်းကပြောထားပြီးဖြစ်ပါတယ်ဒါပေမဲ့ပြည်တွင်းရောပြည်ပမှာပါရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတဲ့စီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့သမရအဖြစ်ရွေးကောက်တင်မြှောက်ခံရပြီးတဲ့နောက်မှာမိသားစုဝင်တွေကိုကုမ္ပဏီကိုကြီးကြပ်ခွင့်မပြုတင်ကြောင်း Trump အနေနဲ့ Blind Trust လို့ခေါ်တဲ့ဒဇင်းတယောက်ကိုယာယီလွှဲပြောင်းပေးထားတဲ့နဲ့ဆိုတော့ပြောဆိုမှုတွေကိုမျက်ကွယ်ပြုပြီးတားနှစ်ယောက်ကိုအခုလိုတာဝန်ပေးအပ်လိုက်တာလည်းဖြစ်ပါတယ်။ဒေါ်နယ်ထရမ့်အနေနဲ့မနစ်ဇူလိုင်လ28ရက်နေ့တုန်းကနောက်ဆုံးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားနှုတ်ဆက်မိန့်ခွန်းပေါ်အမေရိကန်ရောက်မြန်မာတို့ရဲ့အမြင်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့ဒီ44ဦးမြောက်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတသက်တမ်း၈နှစ်တာကာလအတွင်းလှုပ်ဆောင်ခဲ့တာတွေကိုနိုင်ငံကိုနှုတ်ဆက်ပြောဆိုတဲ့နှုတ်ဆက်မိန့်ခွန်းမှာပြန်ပြောင်းပြောပြခဲ့တယ်လို့အမေရိကန်ပြည်သူတွေအချင်းချင်းကြားစီလုံးညီညွတ်ကြဖို့နိုင်ငံရေးယုံကြည်မှုကွဲလဲချက်တွေအပေါ်တူညီမှုကိုရှာပြီးအချင်းချင်းနားလည်မှုရှိကြဖို့နဲ့ဒီမိုကရေစီရဲ့စံတင်မှုတွေကိုဆက်လက်လက်ဆင့်ကမ်းတည်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်သမ္မတအိုဘားမားဟာသူ့ရဲ့မိသားစုပေါ်ထားရှိတဲ့တံပိုးထားမှုတွေကိုမိန့်ခွန်းထဲမှာပြောဆိုပြသခဲ့တာဟာအင်မတန်မှစိတ်လှုပ်ရှားစရာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်အမေရိကန်သမ္မတရဲ့ချီကာဂိုမြို့ကနေနိုင်ငံကိုပြောကြားသွားတဲ့နောက်ဆုံးမိန့်ခွန်းနဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာတွေရဲ့သုံးသပ်ချက်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဂျန်နရယ်လ10ရက်နေ့ဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းမှာအမေရိကန်သမ္မတအိုဘားမားကဒေသခံမျိုးဖြစ်တဲ့ရှီကာဂိုမှာနိုင်ငံကိုပြောကြားခဲ့တဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းထဲမှာအမေရိကန်ပြည်ထောင်စုတွင်နိုင်ငံသားတွေအနေနဲ့ကိုယ့်ရဲ့ဒီမိုကရေစီအခွင့်အရေးအတွက်စူးစမ်းလှုပ်ဆောင်ကြဖို့သမ္မတအိုဘားမားကပြောဆိုခဲ့ပါတယ
် Democracy does not require uniformity Our founders argued they quarreled eventually they compromised they expected us to do the same but they knew that democracy does require a basic sense of solidarity
democracy ဆိုတာအားလုံးတသဘောတည်းဖြစ်ရမယ်လို့ဆိုလိုတာမဟုတ်ဘူးဆိုတာကိုနားလည်ထားဖို့လိုပါတယ်အမေရိကန်ပြည်ထောင်စုကိုမှတီးခဲ့ကြတဲ့ခေါင်းဆောင်ကြီးတွေအနေနဲ့အခြေအတင်စကားများခဲ့ကြတာတွေရှိသလိုအပေးအယူညှိနှိုင်းမှုတွေလည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်အလားတူပဲခဏကျွန်တော်တို့တွေလည်းဒီလိုလှုပ်ဆောင်သွားကြရလိမ့်မယ်လို့သူတို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီမှာအခြေခံအားဖြင့်မူတည်ရကိုလက်ခံသဘောတူညီမှုရဖို့လိုအပ်ပါတယ်အဲ့ဒါကတော့အပြင်ပန်းမှာသဘောထားအမြင်တွေအမျိုးမျိုးကွဲပြားကြမယ်ဆိုတာကိုလက်ခံကြရမှာဖြစ်သလိုနိုင်ငံရဲ့အနာဂတ်အရေးအတွက်ကြိုးပမ်းကြဖို့နိုင်ငံသားတွေအားလုံးမှာတာဝန်ရှိကြတယ်နိုင်ငံတိုးတက်ရင်အားလုံးအကျိုးခံစားကြရမှာဖြစ်သလိုဆုပ်ယုတ်ရင်လည်းဒီဒုက္ခကိုအားလုံးခံကြရမယ်ဆိုတဲ့ခံယူချက်ပါပဲ
အခုလိုအမေရိကန်နိုင်ငံသူနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့သူခေါင်းဆောင်တွေရဲ့ဒီမိုကရေစီစံတန်မိုးပေါ်မှာမျိုးဆက်တွေလက်ဆင့်ကမ်းသွားကြဖို့သမ္မတအိုဘားမားမိခွန်းနဲ့ထည့်ပြောခဲ့တဲ့အပေါ်ထူးခြားမှုအဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
ဒီကတော့သူပြောသွားတာတော့ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေမှာကြီးထားတဲ့လွတ်လပ်ခွင့်တွေကအမေရိကန်နိုင်ငံတည်ထောင်သူတွေကနေပြီးတော့အမေရိကန်ပြည်သူတွေကိုအကောင်းဆုံးပေးတဲ့အမွေပဲပေါ့အဲ့ဒီအမွေကတကယ်တမ်းအသုံးမချဘူးဆိုလို့ရှိရင်ဆော်ရကြီးပဲဖြစ်နေမှာပဲအဲ့လိုမျိုးမဖြစ်အောင်ဆိုလို့ရှိရင်လူတွေကနေပြီးတော့မှ Democratic Institution တွေကိုအမြဲတမ်းရှင်သန်နေအောင်လုပ်ရမယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုပြီးပြီးဥတည်သွားတယ်အဲ့တော့အုပ်ချုပ်တဲ့သူတွေကလည်းဒီပြည်သူတွေပါဝင်နိုင်တဲ့အုပ်ချုပ်မှုမျိုးဖြစ်အောင်ကြိုးစားဖို့လိုတယ်စည်းရုံးဖို့လိုတယ်အမေရိကန်ပြည်ထောင်စုဆိုတာကလူတစ်မျိုးတည်းနဲ့မွေးလာတာမဟုတ်ဘူးတမိုင်းကောင်းရပြောလို့ဆိုလို့ရှိရင်ဒီရှုပ်ပြောင်းလာတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံဖြစ်တဲ့အဲ့လူတွေကအဲ့ဒီတံမိုးတွေကိုဆက်လက်ကျင့်သုံးနေတယ်ပြည်သူတွေပါဝင်နိုင်တဲ့ဒီမိုကရေစီပြည်သူတွေပါဝင်နိုင်တဲ့အုပ်ချုပ်မှုဟာဒါလေရရှိဖို့ပြည်သူခိုင်မြဲမယ်အဲ့တော့အုပ်ချုပ်တဲ့သူတွေကလည်းဒီလူတစုအတွက်လုပ်နေကြပြီးမဟုတ်ဘဲနဲ့ရရှိအတွက်ကြည့်ပြီးတော့မှအခုလိုမျိုးဒီရွက်ောက်ဝင်နဲ့ပတ်သက်ပြီးတော့မှဒီကွဲပြားနေတဲ့လူဖွဲ့စည်းကိုပြန်ပြီးတော့စည်းရုံးဖို့လိုတယ်ရင်ကြဆွေးဖို့လိုတယ်ဒီမိုကရေစီကျင့်သုံးမှုမှာဒီတနည်းခံနိုင်စွာဆစ်ရှင်နိုင်စွာကြိုးစားနိုင်စွာဆိုတာရှိဖို့ဆိုတဲ့ကိစ္စမျိုးကိုအဓိကဥစားပေးပြောရတယ်လို့ကျွန်တော်အဲ့လိုနားလည်မိပါတယ်
အမေရိကန်သမ္မတအိုဘားမားအနေနဲ့သူ့ရဲ့နှုတ်ဆက်မိခွန်းနဲ့မှသူ့အဆိုရလက်ထက်အောင်မြင်မှုတွေလှုပ်ဆောင်ချက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်လို့အဓိကမိမောင်းထိုးပြသွားခဲ့တယ်လို့နိုင်ငံရေးရသဘောထားကွဲလွဲမှုတွေနဲ့မလိုမုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံမှုလဲအမေရိကန်လူထုကိုသတိပေးပြောကြားသွားခဲ့ပါတယ်အခုလိုမျိုးသမ္မတအိုဘားမားအနေနဲ့နိုင်ငံရဲ့ရှေ့အနာဂတ်အပေါ်အမျှော်အမြင်ကြီးကြီးနဲ့ဆက်သွားကြဖို့တိုင်းပြည်ကိုမှာကြခဲ့တာဟာလေးစားအထုယူစရာကောင်းတယ်လို့ပါဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့သမိုင်းတူတေတီဒေါ်ဖြူဖြူကအခုလိုပြောပါဗျ။
နောက်လာမယ့်သမ္မတတော်ကလည်းနော်လက်အောက်မှာလည်းလူတွေစစ်စစ်လုံးလုံးနဲ့ဒီအမေရိကန်နိုင်ငံစီးပွားတိုးတက်အောင်နော်လူတွေနေဖို့အတွက်ကိုပဲသူလမ်းညွှန်ချက်တည်သူပြဆင်တာရှိတယ်။အဲ့ဒါကြောင့်သူအိမ်ဒီမိန်ကုန်းကိုသူပြောတာဖြစ်လိမ့်မယ်လေ။သူမိန်ကုန်းကြီးတဲ့အမြင်ဒီအပိုင်းနဲ့သူထည့်ပြီးပြောတယ်။နောက်လူတွေလည်းပြန်ပြီးသတိပေးတာရှိတယ်လေ။ဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူကပြောတယ်နိုင်ငံသားတယောက်အနေနဲ့ဘာတာဝန်တွေရှိတယ်နော်
။သမ္မတတာဝန်ကိုအဆုံးသတ်ပြီးတာမန်နိုင်ငံသားတယောက်အဖြစ်ပြန်လည်နေထိုင်တော့မယ့်ရက်ဆယ်ရက်အလိုမှာပဲအမေရိကန်သမ္မတဘရက်အိုဘားမား ကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မိကွန်းပြောသွားခဲ့တာဖြစ်ပါတယ်။အနိုင်ရပါတီ Republican ရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့လာမယ့် January လ20ရက်နေ့မှာကြံသစ်စာကျင်းဆိုပြီး45ဦးမြောက် American သမ္မတအဖြစ်တာဝန်ယူတော့မှာလည်းဖြစ်ပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်မယ့်အရေးနဲ့ပတ်သက်ပြီးတင်ပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားဖို့ Amnesty International အဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒုက္ခသည်ပြဿနာရေရှည်ဖြည့်အဖြစ်ရှာနိုင်ရေးအတွက်ဒုက္ခသည်တွေကိုပြန်လည်ခေါ်ယူသင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံက3ရက်ကြာခီးသွားရောက်နေတဲ့မြန်မာနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်တဲ့အဖွဲ့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ကြောင်းသတင်းတွေထွက်ပေါ်လာချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မြွတ်သက်ကပြောပြပေးမှာပါရှင်
။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့အတွက်အစိုးရတပ်တွေကနေမြေရှင်းလင်းရေးတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူ6000ခွဲကျော်ရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂအဖွဲ့ကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းမှာဘင်္ဂလားဒေ့ရှ်အစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာအသံမကြီးကိုခေါ်ယူပြီးဒုက္ခသည်တွေအရေးစိုးရိမ်ပူပန်ကြောင်းပြောကြားခဲ့တဲ့နောက်ပိုင်းအခုမြန်မာအစိုးရအဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တန်းရဲ့အဖွဲ့ဟာဗုဒ္ဓဘူးနေမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAH Mahmoud Ali နဲ့တခြားအကြီးအကဲအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူတွေကိုပြန်လည်ခေါ်ယူဖို့အတွက်ဝန်ကြီးချုပ်ဟာစီနာကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ Amnesty International အဖွဲ့ကတော့ဒီထွက်ပြေးလာသူတွေကိုနိုင်ငံတကာစီမင်းစည်းကမ်းအရဘင်္ဂလားဒေ့ရှ်အစိုးရကနေစောင့်ရှောက်ထားဖို့လိုအပ်တယ်လို့အဖွဲ့ရဲ့ပြောခွင့်ရတီကူမာက VOA ကိုပြောပါတယ်
။ Amnesty International is concerned about the protection of Rohingyas from
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာကြတဲ့ရိုဟင်ညာတွေအတွက်အကာအကွယ်ပေးရေးနဲ့ပတ်သက်ပြီးတော့ Amnesty International ကစိုးရိမ်ပူပန်နေပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုအကာအကွယ်ပေးဖို့ကျွန်တော်တို့စောင့်မျှော်နေပါတယ်။သူတို့အတွက်နေစရာတွေစားစရာတွေလူသားချင်းစာနာမှုအကူအညီတွေနဲ့အကာအကွယ်ပေးပြီးတော့မြန်မာနိုင်ငံကိုပြန်မပို့ဖို့ပါ
။ဒီဒုက္ခသည်တွေထဲမှာပြန်ကျင်သူရောမပြန်ကျင်သူပါသူ့အကြောင်းနဲ့သူရှိနေနိုင်ပေမဲ့သူတို့ဆန္ဒမပါဘဲတော့အတင်းပြန်ပြီးမပို့သင့်ဘူးလို့အိန္ဒိယနိုင်ငံမှာနှစ်ရှည်လများနေထိုင်ခဲ့တဲ့မြန်မာရေးလှိလစောင့်ကြည့်သူဒေါက်တာတင့်ဆွေကပြောပါတယ်
။ဒီကုနိုင်ငံတွေကိုရောက်လာတဲ့တခြားနိုင်ငံသားတွေတနည်းအားဖြင့်ဒုက္ခသည်တွေကိုနိုင်ငံတကာဥပဒေအရကတော့ဟိုကာယကံရှင်ရဲ့ဆန္ဒကိုဆန့်ကျင်ပြီးတော့လုပ်လို့မရဘူးပေါ့။အဲဒီချက်ကလည်းရှိတော့နိုင်ငံတကာလည်းဒီရေးကိုစိတ်ဝင်စားတော့စောင့်ကြည့်ကြမယ်။အဲဒီကာယကံရှင်တွေကတချို့လည်းပြန်ကျင်မယ်။တချို့လည်းပဲဥပဒေနဲ့ညှိမလားဆိုပြီးစိုးရိမ်မှုတွေရှိတယ်။ဒါမှမဟုတ်လည်းနောက်ထပ်လည်းပဲစုပ်ပူမှုတွေဖြစ်မလားဆိုစိုးရိမ်မှုတွေရှိတော့ကာယကံရှင်တွေကနှမျိုးဖြစ်နိုင်တယ်။နောက်တစ်ခုကအခု6000လို့ပြောတဲ့ကိန်းကနေတကယ်ပဲပမာနိုင်ငံသားတွေဟုတ်မဟုတ်ဆိုတဲ့ဘက်ကမြန်မာနိုင်ငံအစိုးရဘက်ကတော့စိတ်ဆင်မှုတွေလုံးပါဖြစ်တဲ့အတွက်ဒီအရေးကချက်ချင်းလက်ငင်းကတော့ပြေးရစရာတော့မရှိဘူးအတင်းအားမလည်းဘယ်ဆိုရကမှလုတ်ဖို့မသင့်ဘူးလို့ကျွန်တော်မြင်တယ်ခင်ဗ
ျမောင်တော့အချမ်းဖက်မှုနောက်ပိုင်းနှစ်နိုင်ငံနေဆက်လုံခြုံရေးကိုတင်းကျပ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဆက်ကိုပါပိတ်ခဲ့တာကြောင့်နေဆက်တွေကိုဖွင့်ပေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုပါကြုံနေရတယ်ကြားတယ်အခုကုလသမဂ္ဂကပြောတယ်လို့ထွက်ပြေးလာသူ6000ခွဲတကယ်ရှိရလားလို့မြန်မာအစိုးရပြောခွင့်ရဥစော်ထီကမေးခွန်းထုတ်ခဲ့တာလည်းတွေ့ရပါတယ်အခုနောက်ဆုံးဖြစ်ပွားတဲ့ပြဿနာမှာအကြမ်းဖက်မှုပြဿနာပါပါလာတာမို့ချက်ချင်းလည်းရင်ပြေလည်ဖို့တော့မမြင်ဘူးလို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်အခုနောက်ဆုံးဒုက္ခသည်တွေကိစ္စကတော့အရင်ဖြစ်ပျက်တည်နေနည်းနည်းလေးကွာတယ်လို့ကျွန်တော်မြင်တယ်ခင်ဗျဒီရေးခင်းဖြစ်ပြီးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီရေးခင်းကိုဥပဒေကြောင်းအရဖြစ်ရှင်းမယ်လို့ပြောထားတယ်။နောက်ဒီအခုသွားတဲ့လူတွေကရခိုင်မြောက်ဘက်မှာအကြမ်းဖက်မှုဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့လူတွေ။အဲ့တော့အဲ့ဒီအကြမ်းဖက်မှုမှာတချို့ကလက်နက်ကင်ပြီးပါတယ်တချို့ကလည်းစီယုံလို့ပါတယ်ဆိုတော့လူတွေလည်းရှိနိုင်တယ်။ဘင်္ဂလားဒေ့ရှ်ကတော့သူ့ရဲ့ပြည်တွင်းရေးပြဿနာလူရဲ့ပေါက်ကွဲမှုနဲ့စီးရင်မွေးတင်မှုတန်းကြောင်သူကတော့လူအပေါ်လက်မခံနိုင်ဘူး။ဒါပေမဲ့ပြန်တဲ့လူတွေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းဥပဒေကြောင်းအရဥပဒေမကင်းလွတ်တဲ့လူကိုအရေးယူစရာတော့ရှိတော့ကဒီရေးမှာဟိုအရင်ဟာတွေတဲ့တော့ဟိုရှုပ်ထွေးခက်ခဲတဲ့ဖြစ်ရှင်းမှုဟိုဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်ခင်ဗျ
။ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်ကြာခီးသွားရောက်နေတဲ့ မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတိုးမြှင့်မှုအပါအဝင်တခြားကိစ္စရဲ့အတော်များများကိုလည်းဆွေးနွေးဖို့ရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်
။ဒေါက်ကင်မြို့သက်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့တနိုင်ငံလုံးညီညွတ်ရေးဆွေးနွေးပွဲကိစ္စဘက်ကိုကြည့်ကြရအောင်ပါရှင်။တနိုင်ငံလုံးပြစ်ခတ်ရဆက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်တီးခေါင်းဆောင်တို့ရဲ့အရေးပေါ်အစည်းအဝေးကိုဇွန်လ10ရက်နေ့ကနေ17ရက်နေ့အထိကီရင်အမျိုးသားအစည်းအရုံး KNU ဌာနချုပ်ရှိရာလော်ခီလာစခန်းမှာကျင်းပခဲ့ပါတယ်။ဒီထက်မှာ NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့စိန်ခေါ်မှုပြဿနာတွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အဖွဲ့ဝင်တို့ဖမ်းဆီးခံရတဲ့ကိစ္စတွေမှာငင်းငင်းရေးဆွေးနွေးမှုတွေကိုမထိခိုက်အောင်ဆောင်ရွက်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးကိုတရက်ခွဲကြာကျင်းပပြုလုပ်ခဲ့ပြီးမှတော့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်၈ဖွဲ့ကြားမှာဖြစ်ပွားနေတဲ့ပြဿနာတွေကိုနိုင်ငံရေးအရဆွေးနွေးအဖြေရှာတဲ့နေ့ကိုတုံးပြီးလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီး NCA လက်မှတ်ရေးထိုးထားတဲ့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နိုင်ရကဘုံမူကြီးခေါ်ဥက္ကာကအခုလိုပြောပါတယ်
မြစ်ပြမှာကျွန်တော်တို့ဒီနှစ်တည်းမှာဆက်လက်ရင်ဆိုင်သွားမယ့်စိတ်ကောင်းမှုတွေနဲ့အရှိလုံးအပင်တွေတို့အဖွဲ့ဝင်ဖြစ်ခွဲ့ချာမှာဒီအကောင့်တေဘောရံညာမှာပေါ့လေဒီ NCA အကောင့်တေဘောရှိတဲ့အစ်အငေါ့လေးတွေပါညာကိုညှိနှိုင်းဖြစ်ရှာဖို့အတွက်ပြီးတော့ရေးပေါ်သွားတာဖြစ်ပါတယ်ဒီ NCA မှာဘာဝင်လက်မှတ်ရေးထိုးတာအဖွဲ့ရှိဖြစ်ခွဲ့နေဒီသမဏောင်းနဲ့တော်လကောင်းပေါ့လေအစိုးရနဲ့တော်လကောင်းအဲ့လိုမျိုးညှိနှိုင်းဖြစ်ရှာတဲ့မဲ့မကင်းတဲ့တစ်ခုကိုကျွန်တော်တို့ပေါ်ထုတ်ထားပြီးတော့ရှာပြရမယ်။နောက်မှောင်လို့ရေခဲမျိုးတွေသူ့ပိုက်တွေနဲ့နင်းတာကိုကျွန်တော်ကခြုံငုံပြီးတော့နေချမ်းရေးကိုလည်းဟိုမထိခိုက်အောင်ဆက်ကလည်းဒီလိုပြဿနာလေးပေါ်ရဖြစ်အထိရှာတဲ့နင်းတာလေးအောင်အဲ့လိုမျိုးကျွန်တော်တို့ဆင်းရဲသွားတယ်ဆက်ပါ
။ဆွေးနွေးပွဲအတွင်းမှာတော့အဖြစ်ခက်ရစေးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့အနာဂတ်အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီထဲမှာဒီဇင်ဘာလ9ရက်နေ့တုန်းက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ထဲမှာပါတဲ့ရခိုင်လွတ်မြောက်ရေးပါတီ ALP ကဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်၃ဦးဟာတနက်၁၉လက်နဲ့တူကရင်ပြည်နယ်ဖမ်းအံမြို့မှာဖမ်းဆီးခံရတဲ့အခြေအနေတွေမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABS ရဲ့ကဗိုလ်ကော်မတီဝင်ရဲဘော်မင်းထေးဟာဒီဇင်ဘာလ၂၈ရက်နေ့ကကချင်ပြည်နယ်လိုင်စာမြို့အတွင်းစိန်လုံပူးပေါင်းဂိတ်မှာမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွင်တင်တဲ့ဖမ်းဆီးခံရတဲ့အခြေအနေတွေကိုလည်းခြုံငုံပြီးဆွေးနွေးဖြစ်ခဲ့ကြရလို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့ဝင်တွေလွတ်မြောက်နိုင်မဲ့အခြေအနေကတော့နိုင်ငံရေးပြည်လည်မှုအခြေအနေပေါ်မှာမူတည်ပါတယ်ဆိုပြီးဗိုလ်မှူးကြီးခေါ်ဥက္ကာကအခုလိုပြောပါတယ်
။နိုင်ငံရေးအရကျွန်တော်တို့ဒီဆိုပါဘောအပြားကအရေးထားမှုပေါ့ဗျာ။အဲ့ဒါမျိုးတွေရလို့ရှိရင်ဒီလိုကိစ္စမျိုးတွေကကျွန်တော်တို့ကဆက်လက်ဖြေရှင်းသွားနိုင်တဲ့ဟာဖြစ်ပါတယ်
။2019ခုနှစ်အစပိုင်းမှာလုပ်တဲ့အရေးပေါ်အစည်းအဝေးမှာတော့NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကြားမှာဒီလိုပြဿနာမျိုးတွေမဖြစ်ပေါ်အောင်တော့လှုပ်ဆောင်ဖို့အတွက်မူတွေကိုအခိုင်အမာချက်မှတ်ရေးဆွဲထားတယ်လို့လည်းဆိုပါရယ်။အာဏာပိုင်တွေကတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အသင်းအဖွဲ့တွေနဲ့ဆက်နွယ်သူတွေဖြစ်အရေးယူလေးရှိတဲ့မတရားသိမ်းဥပဒေပုံမှန်ဆက်ခွင်တစ်ကိုတော့စစ်အစိုးရအဆက်ဆက်လက်ထက်မှာကလေးကရှင်းသုံးလာခဲ့တာဖြစ်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားပြန်လည်တင့်မြတ်ရေးကြိုးပမ်းနေတဲ့ကာလမျိုးမှာဒီလိုအရေးယူတာဟာမဖြစ်သင့်ဘူးဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါ။ပြီးခဲ့တဲ့နှစ်တွေတုန်းကတော့လက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA တောင်ပိုင်းကရင်အမျိုးသားအစည်းအရုံး KNU နဲ့နောက်ထပ်ကရင်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့တို့ကိုလည်းမတရားအသိမ်းဖြစ်ကနေအစိုးရကပယ်ဖျက်ပေးခဲ့တာဖြစ်ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလောက်ဖြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ပါရှင် VOA မြန်မာပိုင်းကြာတာပြည်နေမနဲ့6နိုင်ကနေ9နိုင်အထိအစည်းအဝေးကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူရဲ့အစည်းအဝေးမှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအစည်းအဝေးနဲ့ American အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်ဦးကျော်စင်သာရဲ့မြန်မာရေးသုံးသပ်ချက်အစည်းအဝေးမှာနားဆင်ရမှာကတော့
ရေဘူးအားဖြင့်ဆိုရင်ဘိုးချုပ်တဲ့ရန်ရာစနစ်ရှိတယ်အဲ့ဒါကိုမဖြည့်သေးဘူး။ဘဟုမထိုင်နေတဲ့လူကြီးတွေကလည်းဒါကိုဖြည့်ရကောင်း
မှန်း။မြမရေတုံးသက်သူဦးတင်မောင်တန်းပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါအစီအစဉ်ကိုတင်ပြပေးပါမယ်။ဦးစံမွေစူးစီးတင်ဆက်ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့ရှစ်ဖွဲ့ကောင်းတဲ့ညှင်းဆုံမှုဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာကြီးမှာရေးသားထားတဲ့ Editor အဘိုးကိုအရင်ဆုံးကောင်းနှုတ်တင်ပြပါမယ်။ပြီးခဲ့တဲ့လတုန်းကသမ္မတဥဘာမားဟာမြန်မာနိုင်ငံအပေါ်ပြစ်ဒဏ်ချမှတ်ထားတဲ့တားဆီးအရေးယူပိတ်ဆို့ထားမှုတွေကိုရုတ်သိမ်းလိုက်ပါတယ်။2015ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့နောက်လူ့ခွင့်ရေးအခြေအနေတွေတိတိတသာတိုးတက်ကောင်းမွန်လာတဲ့အတွက်အခုလိုရုတ်သိမ်းပိတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ဝမ်းနည်းစရာကောင်းတာကတော့အချိန်မတိုင်သေးခင်မှာအခုလိုကြီးမြတ်မှုပြုလုပ်လိုက်တာပဲဖြစ်တယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်ကရဲရဲဆက်ဆက်နှိပ်ကွပ်ခံနေရတဲ့ရိုဟင်ဂျာမွတ်စလင်ရဲ့အရေးကိစ္စကိုအဆုံးသတ်သွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။အော်တိုဘာလ9ရက်နေ့ကနေကြားဆောင်ယက်စကန်တက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာလူပေါင်း 3,400 လောက်ဟာအိမ်နီးချင်းတိုင်ခံကိုထွက်ပြေးခဲ့ရတယ်လို့ဥပဒေမဲ့တပ်ဖြတ်ခံရမှုတွေမတိမ်ပြုကျင့်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေထွက်ပေါ်ခဲ့ပါတယ်။လူပေါင်း86ယောက်သေဆုံးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ကအဲ့ဒီဒေတာမှာလူမျိုးတုံးတက်ပြတ်မှုတွေမရှိပါဘူးလို့ကြေညာခဲ့တယ်လို့ထွက်ပေါ်နေတဲ့သတင်းတွေမတိမ်မှုတွေစတဲ့အကြောင်းအရာတွေကလည်းအတုတွေပါလို့ထုတ်ပြန်ခဲ့ပါတယ်။ရိုဟင်ညာတွေကိုဒေတာကန်ရဲတွေကရဲရဲဆက်ဆက်ရိုက်နှက်နေတဲ့ဗီဒီယိုခွေထွက်လာခဲ့ပြီးတဲ့နောက်မှာတော့တရားဥပဒေအရရေးယူမယ်လို့မြန်မာအစိုးရကပြောပါတယ်တဲ့။ဒါပေမဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလင်နော့စကီကတော့ဗီဒီယိုထဲမှာပါတဲ့ဖြစ်ရပ်မျိုးတွေဟာမြန်မာနိုင်ငံမှာတာမန်သာဖြစ်ပြီးခွင့်ပြုထားတဲ့လုပ်ရပါလို့ပြောဆိုခဲ့တယ်လို့ထောက်ပြပါတယ်။ဒီအချိန်မှာပဲနိုင်ငံတကာပြည်ပခလိလစောင့်ကြည့်ရေးအဖွဲ့ကြီးကအောက်တိုဘာလ9ရက်နေ့တက်ခဲ့မှုမှာအစ်စ်ထွက်ပေါ်လာတဲ့ရိုဟင်ဂျာစစ်သွေးကြွအဖွဲ့အစည်းရဲ့နောက်ကွယ်မှာဆော်ဒီအာရေဗျားတို့ပါကစ္စတန်အစရှိတဲ့နိုင်ငံတွေကအဖွဲ့အစည်းတွေပါဝင်နေပြီးမြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုအပြေမရှာနိုင်ဘူးဆိုရင်ရေရှည်မှာအကြမ်းဖက်မှုတွေဖြစ်လာအောင်နှိုးဆွပေးသလိုဖြစ်လိမ့်မယ်လို့တတိပေးထားတဲ့အကြောင်းရေးသားထားပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအကြီးအကဲကလည်းမြန်မာနိုင်ငံရဲ့ရိုဟင်ဂျာအရေးကံတွယ်လှုပ်ဆောင်နေမှုဟာရေရှည်ကိုထည့်သွင်းစဉ်းစားဖို့မရဘူးလို့ပြောပါရယ်။ပြီးခဲ့တဲ့ AB လအတွင်းကတော့ရိုဟင်ဂျာအရေးကိုမဖြေရှင်းနိုင်သေးတဲ့မြန်မာအစိုးရပေါ်ဥရောပသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုတားမြစ်ထားတဲ့ပိတ်ဆို့မှုတစ်နှစ်တတန်းထပ်ပြီးတော့တိုးလိုက်ပါရယ်။အခုလိုသာဆက်ပြီးတော့ဖြစ်နေမှဆိုရင်အမေရိကန်ဘက်ကလည်းရေးယူပိတ်ဆို့မှုအစ်စ်တီချမ်းမလာနိုင်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို New York Times မှာဖောက်ချုပ်နိုင်ပါတယ်ဆက်လက်ပြီးတော့တင်ပြကြင်တာကတော့အမျိုးသားလူညုံရေးအကြံပေးခန့်အပ်မှုရဲ့နောက်ွယ်မှာဘာတွေရှိနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat စာဆောင်မှာ Prashanit Pramisovan ရေးသားထားတဲ့စာအုပ်မှာဖြစ်ပါတယ်မြန်မာအစိုးရဟာတိုးမြင့်လာနေတဲ့ပြည်တွင်းပြည်ပချင်းချောက်မှုတွေကိုဖြစ်ရှင်းနိုင်မှုအတွက်အမျိုးသားလူညုံရေးအကြံပေးရာထူးနေရာအတစ်ကိုဇန်နဝါရီလ10ရက်နေ့ကခန့်လိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ပြည်တွင်းပြည်ပအန္တရာယ်များနဲ့ဆက်လျင်းပြီးတော့မဟာဗျူဟာရှုထောင့်ကနေလိလသုံးသပ်အကြံပြုနိုင်မှုအတွက်ဆိုပြီးတော့ဦးတောင်ထွန်းကိုအမျိုးသားလူညုံရေးအရာရှိရာထူးခန့်လိုက်တယ်ဆိုပြီးတော့နိုင်ငံတော်သမ္မတဦးထင်ကျော်ကကြေညာခဲ့တယ်လို့យေတာထားပါတယ်။ဒီကြေညာတဲ့ထဲမှာဘလို့ချင်းချောက်မှုမျိုးအန္တရာယ်တွေရှိနေတယ်ဆိုတာကိုတော့ပြောဆိုထားတာမျိုးမရှိဘူးလို့လည်းយေတာပါတယ်။ ဦးတောင်း ထုံး ဆိုတာ ကတော့ အရင်က Washington DC, Brussels, Geneva စတဲ့ နေရာတွေ မှာ တာမကြီး ဖြစ် တာဝန် ထမ်းဆောင် ခဲ့သလို အခု လောလောဆယ် မှာ လဲ Shell မြန်မာ ကုမ္ပဏီ မှာ အကြံပေး တာဝန် ယူထားသူ ဖြစ်ပါတယ် ဒီ နေရာ မှာ အမျိုးသား လူမျိုး ၏ အကြံပေး ဆိုတဲ့ ယာရု နေရာ တစ် ဟာ တိတ် ပြီးတော့ ရှင်းရှင်း လင်းလင်း မရှိ ပါဘူး လို့ ရေးသား ပါတယ် ဒီ အမျိုးသား လူမျိုး ၏ အကြံပေး အရာ ရှိ ဟာ လက်ရှိ ရှိ ပြီးသား ပြည်ထရေး ဝန်ကြီးတို့ နေဆက် ရေးရာ ဝန်ကြီးတို့ ကာကွယ်ရေး ဝန်ကြီးတို့ နဲ့ ဘလို့ ဆက်ဆက်မှု ရှိတယ်လဲ ဆိုတာပါပဲ လို့ ရေးသား ထားပါတယ် NLD အစိုးရ တက်ခါစား ကတော့ ဝန်ကြီး ဌာနတွေကို 36 ခု ကနေ 22 ခု ထိ ချော့ချခဲ့တယ် စသဖြင့် ရေးသား ထားပါတယ် ခင်ဗျာ
သောရရှင်များရှင် တိုင်းဒေသတွေ အပါအဝင် မြန်မာနိုင်ငံ တဝန်းက လူခွင့်ရေး အခြေအနေနဲ့ ပတ်သက်လို့ နိုင်ငံတကာ အသိုင်းအဝိုင်း အနေနဲ့ သတိထား စောင့်ကြည့်ဖို့ ကုလသမဂ္ဂ လူခွင့်ရေး အထူးကိုယ်စားလှယ် ရန်ဟီလီက မြန်မာနိုင်ငံ ခီးစင် မတိုင်ခင်မှာ ပဲ တိုက်တွန်းလိုက်ပါတယ် မြန်မာနိုင်ငံရဲ့ လူခွင့်ရေး အခြေအနေဟာ နိုင်ငံတကာက အာရုံစိုက်ဖို့ လိုအပ်တဲ့ အခြေအနေ ထိ ရောက်နေပါပြီလား ဘယ် နေရာတွေမှာ လူခွင့်ရေး မှတ်တမ်းတွေ တိုးတက်အောင် လုပ်ဖို့ လိုနေသလဲ စွာတွေကိုတော့ VOA ရဲ့ စနေနေ့ည တိုက်ရိုက်လေးလိုက် အစီအစဉ်မှာ ဆွေးနွေးမှာ ဖြစ်ပါတယ် ပါဝင် ဆွေးနွေးလို့တဲ့ သောတာရှင်တွေအနေနဲ့ VOA ရဲ့ ဖုန်း နံပါတ် 1-232-382-555 လေးကို ခေါ်ယူပြီး ဆက်သွယ်ရမယ့် တယ်လီဖုန်း နံပါတ်ကို ကြိုတင်ပေးပို့ထားလို့ရပါတယ် တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA က တယ်လီဖုန်း နဲ့ ခေါ်ယူ ဆက်သွယ်မှာပါ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ် အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကို ကြိုတင်ပေးပို့ထားနိုင်ပါတယ် တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်
စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရစေရှင် အခုတော့အင်္ဂလိပ်စာသင်ခန်းစာအလက်ပါဒေါ်လာလာသင်းစီစဉ်တင်ဆက်ထားပါရစေရှင်
ဒီကိမ် နဲ့ကြည့်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ် စာလုံးပေါင်းက CHIP chip ga di niya ma tissa titung nge on on nga apo ma your yo a tin I shoulder shoulder ga pakhong so lo sikwai thun ye dai yai de be ga lo pakhong paw ma tin tha de tissa li bo di thong sit de la da ga lo 19 ya su ga lo su ba de tho sin ga yan sa ji ne yan phit chi ne sait shi de lu ha တစ္ဆာကိုပခုံးပေါ်မှာတင်းပြီးတတ္တိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရင်ချကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လုပ်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒီဒီယမ်အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြီးချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တအုံနှွေးနှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေး scroll ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ငနေသားကဘာဖြစ်နေတာလဲဗျ ဒီထားနော်သူကလောကကြီးကိုမကြင်မနက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြင်မနက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြန်မာပြည်အုပ်ချုပ်ရေးရင်းနှီးအရွေ့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်စနစ်ပြောင်းခစ်ပြောင်းနေတဲ့မြန်မာနိုင်ငံမှာအုပ်ချုပ်ရေးရင်းနှီးဟာလိုအပ်ချက်နဲ့အညီလိုက်ပါပြောင်းလဲနိုင်ပါရဲ့လားခောက်ယိုးကျိုးနေတဲ့ဘယူရိုကရေစီရင်းနှီးဟာ2016တွင်ဘလောက်ထိရှေ့ကိုရွှေ့ခဲ့ပါသလဲမြန်မာရေးသုံးသက်သူဦးတင်မောင်တန်းမြန်မာနိုင်ငံမှာသုံးလတာအလက်ကျတာဝန်ထမ်းဆောင်ပြီးပြန်ရောက်သူကိုအောင်လွင်ဦးတို့နဲ့အတူဦးကျော်စန်းသာဆွေးနွေးသုံးသက်ထားပါတယ်မြန်မာပြည်တွင်ပြောင်းလဲလာမှုနဲ့ပတ်သက်ပြီးဆွေးနွေးရမှာတော့ကိုအောင်လွင်ဦးကအခုလိုဆက်ပြောပါရရှင
်ဖွဲ့စည်းပုံအရပေါ်ပိုင်းမှာအပြောင်းလဲတွေရှိအောင်ရှိနေတယ်လူတွေပိုင်းပြောင်းတာရှိနေတယ်ဒါပေမဲ့မူအားဖြင့်ဖြစ်ရပြောင်းလဲလာတာတွေမရှိဘူးအောက်ခြေပိုင်းမှာအခုမှတက္ကစီသမားတွေဖြစ်ဖြစ် ဒီရောက်သေးဘူးပဲတကယ်ဒီဝိုင်းသမားတွေတကယ်ကျွန်တော်တို့လွှာတိကျတဲ့လူတွေနဲ့စကားပြောကြည့်တဲ့အခါမျိုးမှာသူတို့တွေကပြောင်းလဲမှုရတာကိုသိရတာမခံစားဘူးဆိုတော့ကျွန်တော်တို့အများကြီးလို့ပြောတယ်ဒါကဟိုအထင်ရှားဆုံးဟိုဥပမာလို့ပဲပြောရမှာတဲ့
ဟုတ်ကဲ့ပြည်သူတွေကပြောင်းလဲမှုကိုမခံစားဘူးလို့ပြောတယ်အုတ်တီမောင်သားက
အစောရန်ရဲကိုတော့စပြီးတော့ပြောင်းနေတယ်ဒါပေမဲ့များသောအားဖြင့်ရက်လက်ကကြာတတ်တယ် ICRG လို့ခေါ်တဲ့ International Country Risk Site နိုင်ငံတကာတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံလို့ရှိရင်ဘလော့ဖြစ်စွန်စားရမလဲ1985နဲ့2009ထိလောက်ခဲ့တာရှိတယ်အဲ့ဒီတည်းမှာအများဆုံးပြောင်းသွားတဲ့နိုင်ငံ20ရဲ့ပြန်ပြကြာတဲ့နှစ်ကိုကျွန်တော်ပြောပြချင်တယ်ပထမဆုံးကဂျူရိုကေစီရဲ့အစီအသွေးပေါ့နော်အဲ့ဒါကပြန်ပြအနှစ်20ကြာပါတယ်အစိုးရရဲ့ထိရောက်မှုပြန်မြ36နှစ်ကြာပါတယ်အများဆုံးပြောင်းသွားတဲ့နိုင်ငံကဘျူရိုကရေစီရဲ့အရည်အသွေးပြောင်းလဲဖို့ရဖို့အတွက်12နှစ်အချိန်ယူရပါတယ်အစိုးရရဲ့ထိရောက်မှုကိုရဖို့အတွက်အများဆုံးပြောင်းတဲ့နိုင်ငံ73နှစ်ယူရပါတယ်ဒါကြောင့်ပြည်သူလူထုရဲ့လက်ကချက်ချင်းမတွေ့နိုင်လေပါဘူးမတွေ့တာကြောင့်မပြောင်းမှုတို့တော့ပြောလို့မရပါဘူ
းဟုတ်ကဲ့ဆရာအဲ့ဒါအခုမြန်မာနိုင်ငံမှာကြတော့အဲ့လိုနှစ်ပေါင်း20 30ဆက်တဲ့ဖြင့်ကြာမြင့်နေတိုင်းပြဆက်ပြီးတော့ရွေးနေရလာရောနိုင်ငံရေးစီးပွားရေးဖြင့်ဘျူရိုကရေစီမပြောင်းရင
်ရွေးနေတယ်လို့ပြောလို့ရပါတယ်အထူးသဖြင့်မူဝါဒအပြောင်းလဲတွေရွေးတွေရှိတယ်ဒါပေမဲ့အကောင့်တွေဖော်တဲ့အခါမှာထိရောက်မှုအပိုင်းကတော့နှေးလိုက်မယ်အဲ့တော့မလုပ်ဘူးမဟုတ်ဘူးလုပ်နေတယ်လုပ်နေတယ်လို့ကျွန်တော်ကတော့သိပါတယ
်ဟုတ်ကဲ့ဆိုတော့ကောင်လင်းဦးလောလောဆယ်မှာထင်ရှားဆုံးကောင်လင်းဦးတို့ဆိုတဲ့တင်းနောက်တောင်ဝန်နဲ့ကြောက်ရဲဘလောက်ရက်ကူလဲဗျာနမူနာပြောပါဦး
ကျတမန်နဲ့ဆိုတော့တစုံတရာအတိုင်းသာစောင့်ရမယ်ဆိုတော့မှန်တယ်ဒါပေမဲ့တချို့အပိုင်းတွေမှာဟိုသူစီဘျူရိုကရေစီရန်ရဲအပိုင်းမှာဟိုလောလောလတ်တချို့ကလေးတွေကပြင်လို့ရနိုင်တာလေးရှိရလို့ထင်တယ်ဒါပေမဲ့ဟိုအဲ့ဒါတွေကိုမပြင်ကြရတော့ဟိုမူကြောင်လားလူကြောင်လားတော့မသိဘူးဥပမာဒီစားပတန်းတိုးကိုကိစ္စမျိုးမှာဟိုပြင်ကြားရေးဝန်ကြီးကထောက်ခံချက်နဲ့သွားရတယ်ဆိုတော့သူတို့စပွန်ဆာပေးတဲ့သဘောမျိုးဆိုတော့သူတို့ရဲ့စာကိုကျွန်တော်တို့ကယူရတယ်ဒါပေမဲ့သူတို့စာကိုသူတို့ကဟိုရန်ကုန်မှာရှိတဲ့လောကယုံကျုပ်ကိုပို့တယ်လောကယုံကျုပ်ကအဲ့စာမရမချင်းကျွန်တော်တို့ဇလန်ကိုကိုင်လို့မကိုင်ဘူးမကိုင်တော့ဒီကြားထဲမှာကျွန်တော်ဗီဇာတန်းအသိမကျန်တဲ့အချိန်မျိုးမှာကျွန်တော်ခက်ခဲတွေ့ရတယ်။နောက်ဆုံးလောကယုံကျုပ်ကိုကျွန်တော်ကိုယ်ရင်သွားမေးတော့ဘာသွားချင်ရောလဲဆိုတော့အမှသူကဝန်ကြီးဌာနလိုက်ဆိုင်ရွက်ယုံကျုပ်မှာထားတယ်။စာရမရောက်ကိုကော့ကိုရှာပါရဲဆိုတော့ OK ကော့လေးနောက်ဆုံးသူလူရင်းရမရှိလို့ထားပါတော့ကျွန်တော်ဝင်ရှာတယ်မဲ့အဲ့မှာတခုဆန်းသေးတယ်ဘာသွားတွေ့ရလဲဆိုတော့ကျွန်တော်ဖိုင်ရှာရဲဆိုပေမဲ့တခြားလူတွေရှောက်ထားတယ်ရှောက်သွားတယ်သူတို့ကိုယ်ရင်းကိုယ်ရအချက်နဲ့အကုန်လုံးကိုဂျုံသွားပြီကျွန်တော်ကြည့်ရတယ်သွားတွေ့ရတယ်ဆိုတော့ဒါတွေကဘယ်လိုပြောလဲကျွန်တော်
ဥပဒေကြီးရလာမှဖြစ်တဲ့ကိစ္စမျိုးလေ။ဆောက်တော့မှအဲ့ဒါမျိုးပါဆရာ။အမှုကိစ္စရှိလို့လာတဲ့လူကသူ့စာကိုသူပြန်ရှာပြီးတော့ပြနေရတယ်ဆိုတဲ့ကိစ္စမျိုးကိုညံ့ညံ့ဆန်းဆန်းဘာလို့မပြောနိုင်ဘူးလဲဆရာ
။ဘျူရိုကရေစီရဲ့သဘောကအရင်အစိုးရလုပ်ခဲ့တဲ့လုံထုံးလုံဤပုံစံနေတိုင်းပဲသူတို့ဆက်သွားပါလေ။တာဝန်ရှိတဲ့လူတယောက်ကဒါကိုပြောင်းမယ်လို့မပြောင်းမချင်းထီသူတို့ဒီလုပ်ငန်းအတိုင်းဆက်ပြီးလုပ်ရပါတယ်။အဲ့တော့ရေဘူးအားဖြင့်ဆိုရင်ဘိုးချုပ်တဲ့ရန်ညာစနစ်ရှိတယ်။အဲ့ဒါကိုမချိသေးဘူး။ဘခုမှာထိုင်နေတဲ့လူကြီးတွေကလည်းဒါကိုဖြစ်ရကောင်းမှန်းသိတဲ့ခါကလည်းအားနည်းနေတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အရင်စနစ်ကဆက်ပြီးတော့လွှမ်းနေပါတယ်။ကျွန်တော်တို့ဘျူရိုကရေစီနဲ့နိုင်ငံရေးအဆင့်နှစ်ဆင့်ရှိတယ်ပေါ့နော်။အရင်တော့ဘျူရိုကရေစီရဲ့အလုပ်ထုံးလုပ်နည်းတွေကသူ့ဘာသူသူသွားလို့ရတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအဆင့်ကလုံးဝလွှမ်းလာတယ်။တနည်းပြောလို့ရှိရင်ဝန်ကြီးအဆင့်ကပေါ့နော်။နောက်ဘျူရိုကရေစီကဘာရဲ့အဆင့်ကဘာလို့လုံးမလဲဆိုတော့ပြန်လည်စီးတဲ့သုံးသက်တဲ့လုံငန်းကြီးတခုလုံးကအင်ဗတန်အရေးကြီးလိုနေတယ်အရင်ဆိုးရလက်ထက်တုန်းကလည်းဒါကိုမလုပ်ခဲ့ဘူ
းဟုတ်ကဲ
့အခုဆိုးရအထိလည်းမလုပ်သေးဘူးလို့ကျွန်တော်ထင်တယ
်အခုကျွန်တော်တခုမမြင်တာအဲ့တော့ဝန်ကြီးဆိုကြပါစို့ဝန်ကြီးကတကယ်ဆုံးဖြတ်ပိုင်ခွင့်ရှိသလားကျွန်တော်ကြုံမှုပါတယ်အာဆီယံအစည်းအဝေးတခုကိစ္စကျွန်တော်ဒီကမလေးရှားမှလားမသိကျွန်တော်အဲ့မှာရောက်နေခါသတင်းနောက်တွေကမြန်မာနိုင်ငံသားဝန်ကြီးကိုမေးကြပါတယ်နာမည်တော့မပြောလို့တော့ပါဘူးကိစ္စတခုအဲ့ဒီဝန်ကြီးကဘာပြောလဲဆိုတော့အထက်ကိုတင်ပြရအောင်မယ်ဆိုပြီးတော့ပြောတော့လူရဲဝိုင်းရဲဝန်ကြီးလောက်တဲ့လူကအထက်ကိုတင်ပြရအောင်မယ်ဆိုတော့အထက်မှာတူဦးတယောက်ထဲရဲ့ဆန္ဒကိုပဲသူတို့အဲ့ကဘာပြောမလဲဆိုတာညွှန်နေရတာအဲ့အစင်းကြီးများရှိနေသလားဆရာတို
့အမှန်ကတော့ဝင်းကြီးဌာနတွေဖွဲ့ထားပြီးဆိုလို့ရှိရင်ကိုဝင်းကြီးဌာနတွေရှိတယ်ပြီးရင်အရာရှိတွေရှိတယ်သူ့အစ်စ်နဲ့သူရှိတယ်ဆိုလို့ရှိရင်ဘယ်အစ်စ်မှာဘာလုပ်ရမလဲဆိုတော့တတ်မှတ်ချက်တွေကစနစ်တကျတာရှိခဲ့လို့ရှိရင်သူ့အစ်စ်နဲ့သူဆုံးဖြတ်သွားရုံပဲဒါပေမဲ့အဲ့ဒီစနစ်တွေကပြတ်သွားတယ်အဲ့တော့ဝင်းကြီးကပဲဆုံးဖြတ်တယ်တခြားနိုင်ငံတွေမှာဦးစီးမှုလောက်ဆုံးဖြတ်တဲ့ကိစ္စတွေကဝင်းကြီးကဆုံးဖြတ်နေတဲ့ဟာမျိုးဖြစ်နေတယ်ဗမာပြည်မှာသာဟုတ်ပြန်တဲ့ဟိုဟာဝင်းကြီးကတာဝန်ရှိဆုံးလူဖြစ်တယ်ဝင်းကြီးရဲ့အထက်မှာတစ်ခါကော်မတီတွေတစ်ခါထပ်ရှိနေကြတယ်အဲ့ဒီကော်မတီတွေကတကယ်တမ်းကျတော့အောက်ဆက်ညီနိုင်ဖို့အတွက်ပဲဖြစ်ပြီးတော့ဆုံးဖြတ်ချက်ချဖို့မဟုတ်ဘူးဒါပေမဲ့ဆုံးဖြတ်ချက်ချမဲ့ကိစ္စတွေအကုန်လုံးကလည်းအဲ့ဒီကက်ပီတယ်ကော်မတီကိုတင်နေကြတာလည်းရှိနေကြတယ်ရှင်းလင်းတဲ့ကြံစည်ချက်မရှိဘူးဥပမာမန်နျူရယ်လို့ခေါ်တဲ့လက်ဆွဲသတ်မှတ်ထားတဲ့ procedures တွေဒ
Dari Gonoa, Shenin Haga, Mashi Tayabu, Daga Sumitakuloma, Tinide.
ဟုတ်ကဲ့ဒါကဘဟုအစိုးရပိုင်းပေါ်လေဒါနမူနာပြည်နယ်တိုင်းအထုပ်ရေးတွေကြတော့ဘယ်လိုမြင်ပါလဲဆရာဦးဒီမောင်တန်ပြည်နယ်တိုင်းအထုပ်ရေးကြတော့ဒီလိုပဲအတားအဆီးရှိသလားသူဟာပို့ပြီးထိရောက်သလားပြည်နယ်တိုင်းနေနဲ့ဟုတ်ဒီဘုအားချေတော့ပြည်နယ်တိုင်းအထုပ်ရေးစနစ်မှာဟာဘဟုနဲ့ဆက်ဆက်နေတဲ့ဝန်ကြီးဌာနတွေကပို့ပြီးလွှမ်းမိုးတာပေါ့နော်ပြည်နယ်တိုင်းအစိုးရတွေရဲ့အောက
လို့အဲ့ဒီလိုသူ့အောက်မှာတိုက်ရိုက်ဖွဲ့စည်းထားနိုင်တာမရှိသေးဘူ
းကိုအောင်လင်းဦးကနယ်ဘက်ကိုသွားတဲ့အခါမှာဘယ်လိုတွေ့ခဲ့ရလဲခင်ဗျာပြည်နယ်တိုင်းအုပ်ချုပ်ရေးနဲ့ပတ်သက်ပြီးဆက်ဆံတဲ့အခါအခက်ခဲတွေ
ဟုတ်ကဲ့ကျွန်တော်ဟိုဆရာတော်တန်းပြောတာသဘောတူပါတယ်ရေဘူးရအချင်းကတော့ပူလောင်ဆိုးရည်လေဟိုတကယ်ဘူဆိုးရ level မှာတော့မှဟိုတာမျိုးတွေကိုယ့်အကူမဆုံးဖြတ်နိုင်ဘူးဆိုတော့ပြည်နယ်တိုင်းအဆင့်မှာပူဆိုးတယ်လို့ပြောနိုင်တယ
်ဟုတ်ကဲ့နောက်တစ်ခုကဒီလိုအုပ်ချုပ်ရေးရန်များကိုအပြောင်းလဲလုပ်တဲ့နေမှာဆရာဦးတမောင်တန်းစောစောအပြောင်းလဲကမ္ဘာနိုင်ငံတွေရဲ့သူရည်သနာကိုကြည့်ရင်သူရဲ့လေးလာချက်ကြည့်ရင်မြန်မာနိုင်ငံမှာလို့စစ်တပ်ရဲ့အနာလောင်ရေးအမှရှိနေသေးလားအဲ့ဖွဲ့စည်းပုံတွေကအဲ့ဒီအချက်ကတော့မြန်မာနိုင်ငံအုပ်ချုပ်ရေးတွတ်တက်မှုတွေဘလောက်အဟန္တာဖြစ်စေတယ်ထင်ပါတယ်လဲ
။ဟုတ်အဓိကအဟန္တာပါလဲဆိုတော့စစ်တပ်ကိုဒေချင်းတင်ကြားပေးတာကအထူးတာဝန်ကိုထမ်းဆောင်မှုတွေတာလေ။ကြေတနာကိုရှာဖွေဖြစ်ရှင်းမယ်ဆိုရင် oriented နဲ့စစ်တပ်ကို training လုပ်တာမဟုတ်ပါဘူး။ဒီတော့တစ်ဖက်မှာကြတော့လေကျွန်တော်အရက်ပက်ပညာရေးမှာကပြဿနာကိုစောင်းပေးကြည့်ပြီးပြဿနာကိုဖြေရှင်းတယ်ဆိုတော့ဘက်ကိုမြောက်တော့ပဲနဲ့ logic တော့ဖြစ်နေတယ်ဒါကဗမာပြည်ကကျုံနေရတဲ့ပြဿနာပေါ့နော်အထူးသဖြင့်စစ်တပ်လွှမ်းမိုးအောက်မှာကျုံလာတဲ့အတွက်ကြောင့်မို့ပြည်သူ့ပြည်စီမှာကျုံရတဲ့အဓိကပြဿနာပါတခြားကတော့နိုင်ငံရေးအဆင့်ပေါ့နော်နိုင်ငံရေးအဆင့်ကစကားပြောရမယ့်ကိစ္စတွေဖြစ်တယ်ပြည်သူ့ပြည်စီဟုတ
်ကဲ့ကွာလူရောဘယ်လိုတွေးမိပါလဲစစ်တပ်ရဲ့လွှမ်းမိုးရှိနေခြင်းကတော့မြန်မာနိုင်ငံအုပ်ချုပ်ရေးပြောင်းလဲကိုဘလောက်အဟန္တာဖြစ်စေပါသလဲလွယ်လင်းတကူပိုဖြစ်စေသလားအဟန္တာဖြစ်စေသလားဆိုတော့
ဒေဂျာစစ်တပ်ကစစ်ပြီးလွှမ်းမိုးနေတဲ့များတော့အဟန္တာတော့ကျော်ရမှာပဲဘာဖြစ်လို့လဲဆိုတော့အနည်းဆုံးဥမာဟိုငင်းငယ်ကိစ္စတွေမှာအစိုးရလုံးချင်နေမယ်လေဟိုစစ်တပ်ကသဘောထားတစ်မျိုးဖြစ်နေတယ်ဖြစ်တယ်နောက်တစ်ခုကအားကြီးလိုက်စားမှုနဲ့ပတ်သက်ပြီးပြည်သိရရင်ကိစ္စတွေလို့တခြားတက်နဲ့ပတ်သက်လို့ရှိရင်ဟိုတို့တို့ဖြစ်လို့မရဘူးဆိုရင်အပိုင်းမျိုးတွေဖြစ်လာတော့ဒါတွေက
ဟုတ်ကဲ့ဆိုတော့ corruption အခုလည်းရောက်နေပတ်သက်လို့ကောင်းလို့ပြောတာစစ်တပ်နဲ့ပတ်သက်နေတဲ့အပိုင်းဆိုတော့တူလို့ထီလို့မရဘူးပြောတာဒါပေမဲ့ bureaucracy အုပ်ချုပ်ရေးရန်ညားတစ်ခုလုံးရဲ့အခုလည်းရောက်နေပတ်သက်လို့ကျွန်တော်ပဲလို့ပြောရမယ်ဒေါန်ဆန်းစုကြည်ကတော့တခါပြောတာကြားလိုက်ပါတယ်ဝန်ကြီးအဆင့်မှာတော့အခုလည်းရောက်မှုမရှိဘူးလို့ပြောတော့ကျန်တဲ့အဆင့်မှာလိုက်စားမှုရှိရဆိုရင်တိုင်ပါဆိုပြီးတော့သူကပြောတော့ပါတယ
်ဝန်ကြီးစုဆိုတော့ကြာသိ30သိ30ပတ်ဝန်းကျင်ရနေကြတဲ့လကဆိုတော့ဒါမနားအဲ့လိုပြောတဲ့အခါပြုံးမှာပေါ့နော်အဲ့ဒီတိုင်းပဲကျွန်တော်တို့ပြန်ပြောကြတာပေါ့ဆိုတော့ဝန်ထမ်းတွေရဲ့စာဝန်တွေရဲ့ချက်တင်ဒါနံပါတ်1ရေးချည်တယ်ဒုတိယကျွန်တော်တို့ဒါလကတူဖို့ဆိုတာလည်းခက်တယ်အဲ့ဒီတော့အကျိုးခံစားခွင့်ဘိုင်းဆိုင်ရာမူဝါဒတစ်ခုလုပ်နေတယ်ဒါပြည်ပြည်ပြည်ပြည်လိုအပ်တယ်ပေါ့နော်ဟိုမှာအိရပိုင်းမဲ့အခါမှန်ရလို့ရှိရင်အဲ့ဒီခံစားအကကိုပြေးမလားမပြေးဘူးလားဆိုတဲ့စာချစ်စင်မူဝါဒမျိုးပေါ့နော်။ကျန်းမာရေးပညာရေးဆိုင်ရာကိစ္စတွေတခြားတော့အကျိုး benefit ဆိုတဲ့ကိစ္စတွေကိုမူဝါဒတစ်ခုလိုအပ်တယ်ထင်တယ်။အဲ့ဒါအရင်ဆိုရလဲမချနိုင်ခဲ့ဘူး။အခုဆိုရမှလည်းချထားတာကျွန်တော်မတွေ့ရသေးဘူး။နောက်တစ်ခုကစနစ်ကိုတည်ဖို့လိုတယ်။ကျွန်တော်ကလူကိုအာရုံစိုက်ထားတဲ့စနစ်နဲ့ဖွဲ့စည်းတည်ဆောက်ပုံပိုင်းတွေကိုအာရုံစိုက်စေတယ်။
ဟုတ်ကဲ့အဲဝန်ထမ်းတက်တာချောင်းချီရင်းနဲ့ပတ်သက်ပြီးတော့ကိုအောင်လူဘာတွေတွေးမိကြရတော့ကိုအောင်လူတို့ဆက်ဆံရတဲ့ခုနကကုဆာကိုဆရာလို့ပြောတဲ့ဝန်ထမ်းတွေကသူတို့အလုပ်ကိုသူတို့ကျင့်နှံ့နေကြတာဒီခေတ်သစ်မှာ
စိတ်ကျင့်နှံ့လိုက်မယ်လို့ကျွန်တော်တော့မယူဆအောင်မကျင့်နှံ့လို့လည်းဟိုတခြားလုံးကြာလုံးကြိုက်ခွင်းလန်းရလဲရှားပါတာဟိုမကျင့်နှံ့လည်းလုံးကြာအောင်ပါပဲလေဆရာတော်မန်းပြောတာလည်းကျွန်တော်လက်ခံတယ်ဝန်ထမ်းတွေအချင်းချင်းချက်စားတာကိုသွားပြီးအဖြစ်တင်နာတော့ဒီနေ့မတရားရတော့နည်းနည်းကြားလို့ပြီးစောင့်နေပြဿနာလည်းကြီးရင်းမှာတကယ်ကြီးအောင်ဆိုတော့ဟိုဒီဝန်ထမ်းတွေဟိုစာရေးနိုင်ရတော့ကျွန်တော်မလုံနိုင်မယ်နဲ့ဒီဝန်ထမ်းတွေတစ်ပတ်သက်ဘယ်လိုအခက်လိုက်စားမှုတောက်ချက်ချင်တာနဲ့ရေးယူတာဖြစ်ပြီးတာလုပ်မယ်ဆိုရင်တော့စိတ်မတရားဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကကျွန်တော်ရှေ့ကိုမျှော်ပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်နှစ်ဆင့်မေးချင်တယ်အခု energy အစိုးရပထမသက်တမ်းပြီးတဲ့အခါဘယ်လောက်ရွေးနိုင်ပါသလဲတကယ်လို့နောက်ကိုအစိုးရအပြောင်းလဲဖြစ်ရင်ဒီပြုပြင်ပြောင်းလဲရေးလုပ်နေရဆိုတဲ့ဟာဆက်ပြီးအကောင့်ထဲဖြောင်းနိုင်လားလမ်းဖယ်သွားနိုင်လားဆောက်တမန်တိုင်းမေကွန်တို့ကိုခက်ချင်းချင်းဖြစ်ပြပ
ါဘယ်လိုကစီတစ်ခုကိုကောင်းမွန်တဲ့အစိုးရအတွက်လိုအပ်တဲ့ဘယ်လိုကစီဖြစ်အောင်လုပ်တဲ့ကိစ္စတွေကတော့ပဲဆိုရပဲတက်တဲ့အတူတူဖြစ်မှာပါ။တော့လုပ်ဖို့ကိုယ်ပုံလေးနည်းနည်းပါးပါမတူတာပဲရှိတယ်။ဘို့တော့လေအခုကျွန်တော်သိပလပေါ့နော်။ဥမာအချင်းဒီထိပ်ပန်းရစပြီးတော့ဒီကျွန်တော် monitoring လုပ်တဲ့စနစ်တွေကြံပြီးထဲဖို့စူးစမ်းနေတာလေ။နောက်ပြီးတော့ ဟိုဒီအတွင်းဝင်စနစ်တွေကိုပို့ပြီးခိုင်မအောင်လုပ်ဖို့ကြိုးစားနေတာတွေဒါတွေရှိနေတဲ့အတွက်ကြောင့်မလို့ဒီအစိုးရလက်ထက်မှာတော်တော်များများအောက်ထဲပေါ်လာနိုင်တယ်လို့ကျွန်တော်တို့ဒီလိုပဲညွှန်နေပါတယ်
ဟုတ်ကဲ့ကောင်းလုံးလက်ဆုံးသက်ပါအောင်ဒီအစိုးရလက်ထက်မှာဘယ်လောက်ထိရွေးနိုင်တယ်လဲတကယ်လို့အစိုးရပြောင်းလဲသွားရင်အပြောင်းလဲတွေဖြစ်သွားနိုင်သေးသလားဒီစီမံကိန်းကြီ
းအဲဒါတော့သူဆရာတော်မင်းပြောတာမှန်ပါတယ်ဟိုတိုးပြင်းပြင်းချင်းကိစ္စပဲရှိသေးတယ်ဒီကိစ္စကလုတ်ခဲ့တာပဲခဲ့ခဲ့တော့ဒေါက်တာသူကြည့်ရောလေတော်တော်များဆက်ပြီးလုတ်ခဲ့တာပဲဒီမှာငယ်အချင်းကြောင်းလိုင်းနဲ့ပတ်သက်လို့ကတော့တော်တော်များတော့ဘယ်ဆိုတော့ပြောင်းဟိုဒီထဲကဇာတ်ရင်တော့တော်တော်များတော့ဆက်ပြီးကောင်းတဲ့ပေါ်သွားမှာသိကြရတယ်ဒါပေမဲ့တစ်ခုပဲရှိတာတော့အစိုးရအပေါ်မှာဟိုလူလူရုပ်ကြီးကိုးစားမှုအပိုင်းမှာတော့ကွာကောင်းကွာနိုင်တာပေါ့လေဒီကုအနေအစိုးရကတော့ဟိုဟိုထောက်ခံမှုကြီးကြီးရတဲ့အစိုးရလည်းဖြစ်တယ်ဆိုတော့ဟိုတခြားအစိုးရတက်လာရင်တော့ဒီလောက်ထောက်ခံမှုရခြင်းမရမယ်ဒီရတဲ့အတွက်လည်းသူကရန်ရန်မှာလောကကံရရအတိုက်ခံနေပုံများအောင်လည်းများနိုင်တယ်ပေါ့
ဥကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့သူယုံကြည်ရအစီအစဉ်လက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကဒေါ်ဝင်းဝင်းအေးတင်ရဲ့အမြင်ကိုနားဆင်ရပါမယ်မမွန်ဖြူစီစဉ်တင်ဆက်ထားပါတယ်ရှင်
ရပါတော့နက်ဖန်ဆိုတာရှိလေအောင်မယ်လို့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့နေနေကြတာပေါ့နော်တကယ်တော့ယုံကြည်ရမှာကိုယ့်အတွက်နက်ဖန်ဆိုတာမရှိတော့ဘူးဆိုတဲ့ယုံကြည်ချက်မျိုးကိုစိတ်ထဲမှာထားတော့မျှော်လင့်ချက်တွေနဲ့နေကြတဲ့တော့တို့တွေဟာလောက်ရမှာတွေကိုစူးစားအားထုတ်ပြီးတော့လုပ်ကြရတော့မယ်အချိန်ဆိုတာရှောက်မှာမဟုတ်တော့ဘူးဘာလို့လဲဆိုတော့နက်ဖန်ဆိုတာကိုယ့်အတွက်မရှိနိုင်တော့ဘူးလက်တွေ့မှာကြောက်မလို့မနေ့ဖန်ဆိုတဲ့အာယုံမတက်ခင်မနေ့ဖန်ဆိုတာမရောက်ခင်ဒီမှာကိုဘာလုံးရမယ်ဆိုတာကိုပြက်ပြက်သားသားစံဒိဋ္ဌန်ချပြီးတော့လုံးရမယ်ဟာတို့လုံးပြင်းပြီလို့ပဲယုံကြည်စိတ်နဲ့ပေါ့နော်လုံးရမယ်ဆိုပဲစဉ်းစားလိုက်တော့တာပေါ့နော်ဘာဖြစ်လို့လဲဆိုတော့သူတွေကအခုကအရန်ကိုမြန်တဲ့ခေဖြစ်လာတဲ့အခါမှာကြောင်းတဲ့ချင်းညာနှစ်ခဏနှစ်ခဏအရာရာတိုင်းကိုပြောင်းနေတဲ့အခါမှာဒေဟာမဆိုးကိုကပြက်ပြက်သားသားနဲ့ညှို့လင်းချက်တွေထားပြီးလုံးနေပေမယ့်လို့အချိန်ဆိုတာနက်ဖန်ဆိုတာကိုယ့်အတွက်ရှိရောမဟုတ်တော့ဘူးဆိုတော့စံလေးထန်ချပြလုပ်ပြနေတယ်လုံးဝတော့မရှိတဲ့သဘောပဲသူဆိုလို့ရှိရပေါ့နော်ဒါတစ်ပြေးပြေးနဲ့ရှိရနေပြီးတော့ပြောလင်းချက်တွေနေသွားရင်းနေပြီးကြောက်ွေသွားတဲ့လူကြီးလေးအများကြီးပေါ့နော်ဒီကမှငယ်လူပဲဖြစ်ဖြစ်ကြီးရဲ့လူပဲဖြစ်ဖြစ်ကလေးတွေဆိုလို့ရှိရင်ကိုယ်ယူဆန်ချက်ကလေးတစ်ခုထားမယ်သူကြီးတွေဆိုလို့ရှိရင်ယူဆန်ချက်တစ်ခုထားမယ်အတဲ့ကျေကြီးရဲ့လူကြီးဆိုလို့ရှိရင်တော့ကိုပျောက်ကွယ်ခြင်းကာလမှာလှုပ်ဆောင်ရမယ့်အလုပ်တွေပေါ့နော်။ဘာသာရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ကိုတက်နိုင်တဲ့နေရာနေပြီးတော့မျှော်လင့်ချက်ဆိုတာမရှိပြီးနေလို့ဒါလေးကိုကိုရှိနေသေးရဲ့ရှိနေအောင်မယ့်အခြေအနေတွေမှာလှုပ်သွားကြပါစူးစားပြီးတော့လှုပ်သွားကြပါဘာသာရေးရဆိုလို့ရှိရင်စူးစားပြီးအားထုတ်သွားကြပါငယ်တဲ့လူကြီးဆိုလို့ရှိရင်ပညာရေးအတွက်ကိုလိုချင်တဲ့ပန်းနိုင်ကျိုးစားပြီးအထောက်ကြပါအချိန်ဆိုတာဟာအင်မတန်ကန့်ကျက်ယူလို့မရတဲ့အရာတစ်ခုဖြစ်ပါလေဒါကြောင့်မလို့အကုန်လုံးကသေပါတာဝင်နေမစိုးလက်ဖန်ဆိုတာရှိနေသေးနေဆိုရင်လေကိုလိုရမယ့်အလုပ်တွေကျိုးစားအထောက်ကြပါမရှိတော့ဘူးဆိုရင်လေဒီကနေ့မှလုပ်ရမယ့်ဟာလေအချိန်တို့အတွင်းမှာအစည်းအဝေးအထောက်ကြပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ဆိုရအနေနဲ့အီသီယိုးပီးယားကယောက်ျားလေးနဲ့မိန်းကလေးခန့်မှန်းခြေ 1.8 သန်းအတွက်လိုအပ်နေတဲ့ကြောင်းသုံးပစ္စည်းတွေကိုပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအမေရိကန် Agency USAID ကတဆင့်လှူဒါန်းခဲ့ပါတယ် USAID ရဲ့ရည်မှန်ချက်ကတော့အီသီယိုးပီးယားမှာနှစ်ပေါင်း50ကျော်အတွင်းအဆိုးဝါးဆုံးမိုးခေါင်ပြီးနောက်ပိုင်းကူညီမဲ့နေတဲ့ကလေးတွေရဲ့ပညာသင်ကြားခွင့်ကိုကာကွယ်စောင့်ရှောက်ဖို့ပဲဖြစ်ပါတယ်။လက်ထက်ငန်းစာအုပ်ပေါင်း 8.2 တန်းကျော်ကိုမိုးခေါင်ရေရှာတဲ့အခမ်းအနားဆုံးဒေသတွေစီဖြန့်ချိပေးပို့ခဲ့ပြီးဖောင်တိန်ခဲတံပေါင်း 5.5 တန်းကျော်ကိုလည်းကျောင်းတွေနဲ့လူမှုအဖွဲ့အစည်းတွေစီကိုထပ်မံပေးပို့ထားပါတယ်။အီသီယိုးပီးယားရဲ့မိုးခေါင်ရေရှာတဲ့အခမ်းအနားဆုံးဒေသတွေကတဒန်းကနေ၈တန်းအထိကျောင်းသားကျောင်းသူတွေစီပညာရေးထောက်ကူပစ္စည်းတွေအများဆုံးဖြန့်ချိနိုင်ဖို့ USAID ဟာဒေသတွေပုံနှိပ်ဖြန့်ချိရေးကုမ္ပဏီလည်းဖြစ်အမေရိကန်ပြည်ထောင်စုအတွင်းကအသေးစားစီးပွားရေးလုပ်ငန်းတစ်ခုလည်းဖြစ်တဲ့ Shikhetit Paper Company PLC ကုမ္ပဏီနဲ့သဘောတူစာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်ဒေတာရင်းကျောင်းတွေကိုထောက်ပံ့ပစ္စည်းတွေချော့ချော့မွေ့မွေ့ရောက်ရှိရေးအတွက်ပညာရေးဝန်ကြီးဌာနနဲ့ဒေတာရင်းပညာရေးဌာနတို့ကလည်းအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးခဲ့ကြပါတယ်။ကျောင်းသားကျောင်းသူတွေကျောင်းပြန်တက်ခွင့်ရရေးနဲ့မကြခင်ကမိုးခေါင်ရေရှားမှုကြောင့်ပညာဆက်မသင်နိုင်တော့မဲ့အရေးနဲ့ရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့ကျောင်းသားကျောင်းသူတွေအတွက် USAID နဲ့ပညာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကျောင်းသုံးပစ္စည်းတွေထောက်ပံ့လှူဒန်းခဲ့ခြင်းအပြင်ထိရောက်တဲ့ဆောင်ရွက်မှုတွေကိုလည်းတိုးမြင့်နိုင်ခဲ့ပါတယ်လို့ USAID ရဲ့ Ethiopia ဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူး Leslie Reed ကပြောပါတယ်။ကမ္ဘာတဝှမ်းမှာကြောင်းထွက်သွားကြရတဲ့ကြောင်းသူကြောင်းသားတွေဟာသူတို့ရဲ့လူမှုအတိုင်းဝိုင်းတွေကပံ့ပိုးမှုအားနည်းကေပုံရကြောင်းဒါအပြင်အရွယ်မတိုင်ခင်လက်ထပ်ထိမ်းမြှမှုလူကုန်ကူးမှုနဲ့ကလေးလူသားအရေးစားတဲ့ဘေးအန္တရာယ်တွေတိုးပွားလာတဲ့အရေးနဲ့ရင်ဆိုင်ရချိန်မှာကလေးတွေအတွက်ပညာသင်ကြားခွင့်နည်းပါးလာတဲ့အကြောင်းကိုလည်းအရင်တွေ့ကြုံခဲ့ရတဲ့အတွေ့အကြုံနဲ့သုတေသနစစ်တမ်းတွေကညွှန်ပြနေပါတယ်။ USAID ဟာအီသီယိုးပီးယားနိုင်ငံအတွင်းပညာရေးကဏ္ဍမှာနှစ်နိုင်ငံလုံးရဲ့အလှရှင်တွေအဖြစ်ဦးဆောင်နေတဲ့အဖွဲ့တွေကတစ်ဖွဲ့ဖြစ်ပြီးအရေးအသွေးတိုးမြင့်ထားတဲ့ပညာရေးဌာနတွေကတစ်ဆင့်အီသီယိုးပီးယားကလေး15သန်းအတွက်မိဖက်အဖွဲ့တွေနဲ့လည်းနီနီကက်ကက်ပူးပေါင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအီသီယိုးပီးယားကလေးတွေအတွက်အရေးချင်းပြည့်တဲ့ပညာသင်ယူခွင့်ထိုက်ထိုက်တန်တန်ရရှိရေးလိုအပ်တဲ့ကျောင်းသုံးပစ္စည်းတွေကိုထောက်ပံ့လှူဒန်းခြင်းအပြင်မိတ်ဆွေနိုင်ငံဖြစ်တဲ့အီသီယိုးပီးယားနဲ့အခုလိုအတူပူးပေါင်းဆောင်ရွက်ရတာကိုဂုဏ်ယူလျက်ရှိနေကြပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။ VOA မြန်မာပိုင်းကြာတာပရိနေမနဲ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6:00-9:00ထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ဖိုင်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံဝင်းလိုက်ကြီးညာပေးပါမယ်ရှင
်။သမရပြည်ရွေးကောက်တင်မြှောက်ခံထားရတဲ့ဒေါ်နယ်ထရမ်ဟာဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာနိုဝင်ဘာလအတွင်းအမေရိကန်နိုင်ငံမှာကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်နှောက်ယှက်ခဲ့ကြောင်းဒါပေမဲ့ရုရှားသမရဗလာဒီမီပူတင်ကသူ့ကိုသဘောကျလက်ခံတယ်ဆိုရင်တော့သမရပူတင်ကိုဝန်တော့ဝန်ပိုးလို့မယူဆပဲအဖို့တန်တဲ့အရာဖြစ်သတ်မှတ်မှဖြစ်ကြောင်းပြောကြပါတယ်။ဒေါ်နယ်ထရမ်ဟာနယူးယောက်မြို့မှာ6လအတွင်းပထမဆုံးအကြိမ်ဖြစ်သတင်းသာရှင်းလင်းပွဲမနေ့ကကျင်းပခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတလုပ်ငန်းတွေဟာပုံမူတိခမခဗျာအမေရိကန်သံတမန်လုပ်ငန်းတွေဟာပုံမူကြစ်လစ်ပြီးပုံမူထိရောက်မဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဟာလည်းတွက်ချေကပ်ပြီးပုံမူထိရောက်တဲ့စနစ်ကိုအသုံးပြုမှဖြစ်တဲ့အတွက်ပုံထိရောက်ပြီးတော့အကုန်ကျတက်တာမှဖြစ်ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်တင်သွင်းခြင်းခံရသူ Rex Tillerson ကဗုဒ္ဓဟူးနေ့ကလွတ်တော်ကျနာပွဲအတွင်းထွက်ဆိုသွားပါတယ်။ဒါ့အပြင်တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့စီးရရလှုပ်ရှားမှုတွေနဲ့ပတ်သက်လို့ပုံမူတင်းကျပ်စွာလှုပ်ဆောင်သွားဖို့လိုအပ်ကြောင်းလဲ9နိုင်ကြတဲ့အထက်လွှတ်တော်ကြားနာပွဲအတွင်းတယ်လာဆန်ကထွက်ဆိုသွားပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ထောင်တောင်းချီတဲ့ရဟင်္ဂါဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဇန်နဝါရီလ17ရက်နေ့မှာတောင်းဆိုလိုက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြောတာကိုကိုကာပြီး AFP သတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအစိုးရကိုယ်စားလှယ်ဒုတိယနိုင်ငံရဲ့ဝန်ကြီးဦးကျော်တင်နဲ့ဒါကာမြို့မှာတွေ့ဆုံစဉ်ဝန်ကြီးချုပ်ရှေ့ခါစီနာကအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့စနစ်အကြမ်းမြန်မာနိုင်ငံခီးစဉ်တွင်ဇန်နဝါရီလ17ရက်ဗုဒ္ဓဟူးနေ့ကမွန်ပြည်နယ်ဇင်းကြိုက်အချင်းစခန်းကိုတွားရောက်ခဲ့ပြီးထောင်အာဏာပိုင်နေပြင်အကျဉ်းသားတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။
တရင်အချင်းချက်ကိုကိုယ်စားဝန်လိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကဦးဆက်မဝေဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်မရှာဖုံပါကြာတာပရင်းနဲ့မနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိ line meter 32 40 48 50နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.